Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ29ရက်နေ့စနေညဘက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနာလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင
်ကျမကရဆုမြတ်မော်ပါရှင်အီဂျစ်နိုင်ငံမှာအယ်ဂျာဇီရာသတင်းကြောင့်3ယောက်ရဲ့အမှုကိုပြန်လည်စစ်ဆေးခဲ့ပြီးတဲ့နောက်မှာထောင်ဒဏ်3နှစ်စီချလိုက်ပါတယ်။မလေးရှားနိုင်ငံမှာတော့ထောင်ထဲချီတဲ့ဆန္ဒပြသူတွေကအဝင်ကြီးချုပ်ယာရုကနေဆင်းပေးဖို့တောင်းဆိုဆန္ဒပြနေကြပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်နဲ့အချင်းညာပေးပါမယ်ရှင်
။ဒီကနေ့ထူးခြားတဲ့သတင်းတွေကတော့မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့လုပ်ငန်းအမျိုးအစားမခွဲခြားပဲအလုပ်သမားတွေအားလုံးအတွက်တပြေးညီတရက်ကိုအနည်းဆုံးအခကျင်းငွေ 3,600 ကျပ်နှုန်းကိုသတ်မှတ်ပေးလိုက်ပြီဖြစ်ပါတယ်။ဒီအတွက်ဘလို့ကြိုးကျေးဇူးတွေရှိနိုင်မလဲ။
ဒီလိုတတ်မှတ်ချက်တစ်ခုဖြစ်ပေါ်လာတဲ့အတွက်အလို့ရှင်အောင်လို့သမားဟောလာသူ့ရဲ့ right ကိုယ့်ရဲ့ right ကပုံမှန်လင်းလင်းရှင်းရှင်းလင်းလင်းသိကုန်ကြမယ်လေဒါကလည်းဒါအတားချက်ပေါ့နော
်အပြည့်အစုံနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့စနေနေ့ရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ blogger တွေပြောသမျှမတူတာလေးတွေနဲ့အတူဒုတိယပိုင်းနိုင်ရွေးဝက်မှာတော့ကိုတောင်းညုံတင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရမှာပါအခုအရင်ဆုံးတော့စနေညပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြင်ညာပေးပါအောင်ရှင်
အီဂျစ်နိုင်ငံမှာမတရားအသင်းသတ်မှတ်ထားတဲ့ Muslim Brotherhood အဖွဲ့ကိုထောက်ခံမှုနဲ့အယ်ဂျာဇီရာသတင်းတောက်၃ယောက်ကိုအီဂျစ်တရားရုံးတစ်ခုကထောင်ဒဏ်၃နှစ်စီချခဲ့ပါတယ်။ပြန်လည်စစ်ဆေးခဲ့တဲ့ဒီအမှုအတွက်ကာရိုမြို့တရားရုံးကဒီကနေ့ပြစ်ဒဏ်တွေချခဲ့တာပါ။သတင်းတောက်တွေဟာအီဂျစ်လုံခြုံရေးတာဝန်ရှိသူတွေရဲ့ခွင့်ပြုချက်မရှိဘဲသတင်းထုတ်လွှင့်ခဲ့ကြတယ်လို့တရားသူကြီးကပြောပြီးတော့ပြစ်ဒဏ်တွေကိုချခဲ့ပါတယ်။သူတို့၃ယောက်ဟာသတင်းမှားတွေထုတ်လွှင့်ခဲ့တယ်လို့သူတို့တဲခိုတဲ့ဟိုတယ်ကိုခွင့်ပြုချက်မရဘဲသတင်းဌာနလိုအသုံးပြုခဲ့တယ်လို့တရားသူကြီးကဆိုခဲ့ပါတယ်။ပြစ်ဒဏ်ချခဲ့ပြီးတဲ့နောက်မှာအီဂျစ်လူမျိုးကနေဒါနိုင်ငံသားမိုဟာမက်ဖမ်မီနဲ့အီဂျစ်လူမျိုးဘာဟာမိုဟာမက်တို့ကိုတရားခွင်ကနေအဆောင်တွေကခေါ်ဆောင်သွားခဲ့ကြပါတယ်။ဩစတြေးလျနိုင်ငံကိုဒီနှစ်စပိုင်းကပြန်နှင်ထုတ်ခဲ့တဲ့သတင်းတောက်ပီတာဂရက်စတီကိုလည်းမျက်ကွယ်ပြစ်ဒဏ်ချခဲ့ပါတယ်။ဒီကနေ့ချခဲ့တဲ့ပြစ်ဒဏ်ဟာဘလို့မှယုံကြည်မရှိကြိုးကြောင်းစီလျော်မှုမရှိဘူးလို့အယ်ဂျာဇီရာသတင်းဌာနရဲ့ယာယီညွှန်ကြားရေးမှူးမူစတာဖာဆိုဦးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။Amnesty International လူ့အခွင့်အရေးအဖွဲ့ကြီးရဲ့ Egypt ဆိုင်ရာကျွမ်းကျင်သူ Nicholas Bigot ကလည်းဒီကနေ့ Egypt မှာမြင်တွေ့ရတဲ့သတင်းလွတ်လပ်ခွင့်ပိတ်ပင်မှုကိုပြစ်ဒဏ်တွေကထင်ဟပ်နေတယ်လို့ပြောဆိုခဲ့ပါတယ်။သူတို့၃ယောက်ဟာယုံကြည်မှုကြောင့်အပြစ်ပေးခံရသူတွေဖြစ်ပြီးတော့သူတို့လွတ်မြောက်ရေးအတွက်နိုင်ငံတကာက Egypt အပေါ်ဖိအားပေးနိုင်လိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူကပြောကြားခဲ့ပါတယ်။ဒီအမှုကိုလွန်ခဲ့တဲ့တစ်နှစ်ကျော်စီရင်ခဲ့တော့က Peter Christie နဲ့ Mr. Famiro တို့ကိုဒီထောင်ဒဏ်9နှစ်စီနဲ့ Mr. Mohammed ကိုထောင်ဒဏ်10နှစ်ချခဲ့တာပါ။ဩစတြေးလျလူမျိုး Mr. Christie ကို Australia ကိုပြန်ပို့ခဲ့ပေမဲ့ Egypt လူမျိုးနှစ်ယောက်ဖြစ်တဲ့ Mr. Fami နဲ့ Mr. Mohammed တို့ကို Egypt နိုင်ငံထဲမှာပဲအာမခံနဲ့လွှတ်ပေးထားတာဖြစ်ပါရဲ့ရှင်
။ဩဂုတ်လ18ရက်နေ့ကလူ20ရဲမင်းနဲ့တည်ဆုံခဲ့တဲ့ဘန်ကောက်မြို့ကဘုံပောက်ကွဲမှုနဲ့ပတ်သက်ပြီးတန်လျာရှိသူကိုဖမ်းဆီးလိုက်နိုင်ပြီလို့ထိုင်းရဲတပ်ဖွဲ့ကပြောပါရယ်။အဲ့ဒီသူကိုဘန်ကောက်မြို့စင်ဂျီဘုံမှာဒီကနေ့ဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောဆိုပြီးသူငှားနေထိုင်တဲ့အခန်းမှာရှာဖွေတွေ့ရှိခဲ့တဲ့ဘုံလုံးတဲ့ပစ္စည်းကိရိယာတွေဖြစ်တဲ့စနက်တန်တွေဘောစီတွေပိုက်လုံးတွေနဲ့နိုင်ငံကူးလက်မှတ်တွေနောက်အဲ့ဒီဖန်ဆီးခံရသူရဲ့ဓာတ်ပုံကိုထိုင်းရုံမြင့်တန်ကြားတွေကနေထုတ်လင်းပြသသွားခဲ့ပါတယ်။ဖန်ဆီးခံရသူကအသက်28နှစ်အရွယ်တူရကီနိုင်ငံသားအဒမ်ကရာဒက်ဖြစ်တယ်လို့ရဲတွေကပြောဆိုကြောင်းဘန်ကောက်ခြေဆိုင် VOA သတင်းတောက်စတီဖာမန်ကပြောပါရယ်။ဘန်ကောက်မြို့လေကလူစီကားရအေယာဝန်နက်ကွန်မှာဘုံပေါက်ကွဲတာနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။တေဆုံးဒဏ်ရာရသူတွေထဲမှာကဘာလက်ခီးသွားတချို့လည်းပါဝင်ပြီးတော်တော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြပါရယ်။အစောပိုင်းတော့ထိုင်းရဲတပ်ဖွဲ့ဟာဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးအဓိကတန်တရာရှိသူတဦးရဲ့ပုံချမ်းကိုထုတ်ပြန်ခဲ့ပါတယ်။အသက်ငယ်ငယ်မျက်နှာသွဲသွဲမုတ်စိမ့်နဲ့မျက်မှန်အဝိုင်းတက်ထားသူရဲ့မျိုးသားရဲ့ပုံကိုရဲတပ်ဖွဲ့ကထုတ်ပြန်ခဲ့တာပါ။ CCTV လုံခြုံရေးကင်မရာကနေရိုက်ကူးထားတဲ့ပုံမှာတော့နှကုံးဝင်းထဲကခုံရှီအောက်မှာကြောဘိုးကြီးကိုထိုးထည့်ပြီးထွက်ခွာသွားသူတယောက်ရဲ့ပုံကိုတွေ့ရပြီးသူထွက်သွားပြီးမကြာခင်မှာဘုံပေါက်ကွဲခဲ့တာပါ။တာဝန်ရှိသူတွေကတော့ဒီဘုံခွဲတိုက်ခိုက်မှုကိုတယောက်တည်းလုပ်တာမဟုတ်ဘူးလို့ပြောပေမဲ့ဒီတိုက်ခိုက်မှုဟာနိုင်ငံတကာအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိမယ်လို့တော့မထင်ကြောင်းပြောပါရခင်ဗျာ
။မလေးရှားနိုင်ငံမှာဝင်ကြီးချုပ်နာဂျစ်ဘရာဇက်ကိုငွေကြေးမတမာမှုတွေလှုပ်ထားတယ်လို့ဆွဆွဲပြီးတော့ယာရုကနေဆင်းပေးဖို့ဒီကနေ့တောင်းဆိုဆန္ဒပြနေကြပါရယ်။အစိုးရပိုင်း 1MDB ယင်းနှိမ့်နှံမှုကုမ္ပဏီကနေဝင်ကြီးချုပ်နာဂျစ်ဘရာဇက်ရဲ့ကိုပိုင်ဗန်စင်းရင်းတွေကိုဒေါ်လာတန်း900ထည့်ပေးခဲ့တဲ့ကိစ္စလူသိရှင်ကြားထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲတရားမျှတရေးကိုအဓိကဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့ဘာစီကဝင်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုနေတာပါ။ အာဏာပိုင်တွေတားမြစ်ထားတဲ့ကြားကပဲအဝါရောင်တွေဝစ်ဆင်ထားကြတဲ့ဆန္ဒပြသူထောင်ထဲချီဟာဒီကနေ့လမ်းတွေပေါ်မှာဆန္ဒပြနေကြပြီးတော့နတ်ဖန်တနင်္ဂနွေနေ့အထိဆက်ပြသွားကြဖို့စီစဉ်ထားကြပါတယ်။ဆန္ဒပြပွဲကိုစီစဉ်ဆော်ဩထားတဲ့ဘာစီအဖွဲ့ရဲ့ website ထဲဝင်ကြည့်လို့မရအောင်အစိုးရကပိတ်ပင်ခဲ့တယ်လို့ကွာလာလမ်ပူမြို့တော်ကလွတ်လပ်ရေးရင်ပြင်မှာလူလူစုဝေးပွဲလှုပ်ခွင့်ပါမစ်ကိုလည်းမပေးခဲ့ပါဘူး။ဒီကနေ့စနေနေ့ဆန္ဒပြပွဲမတိုင်ခင်ကလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်။ဝင်ကြီးချုပ်နာဂျီဘရာဆက်ကတော့သူရရှိတဲ့ငွေတွေဟာအရှိအလေပိုင်းကပေးတဲ့လက်ဆောင်ဖြစ်တယ်လို့ပြောပြီးတော့သူ့အနေနဲ့တစုံတရာအမှားမလုပ်ပါဘူးလို့ညှင်းဆန်နေပါတယ်။အဂရီလိုက်စားတဲ့ဆိုတော့သူ့အပေါ်ဆွဆွဲချက်တွေဟာလည်းမလေးရှားမှာနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ညွန်ပေါင်းအစိုးရအပေါ်နိုင်ငံရေးအရာဖျက်လို့ဖျက်ဆီးကြိုးစားတာဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒေါ်လာတန်း900လက်ခံမှုကြောင့်မလေးရှားနိုင်ငံမှာအရင်ဘယ်တော့မှမလုပ်ခဲ့ဘူးတဲ့ဝန်ကြီးချုပ်တယောက်အပေါ်ရာဇဝတ်မှုနဲ့ဆွဲချက်တင်သင့်မသင့်စုံစမ်းစစ်ဆေးမှုတွေကိုတော့လုပ်ခဲ့ပါတယ်။ဒါပေမဲ့ဝင်ကြီးချုပ်ကသူ့အပေါ်စုံစမ်းစစ်ဆေးတဲ့ရှေ့နေချုပ်ကိုတာဝန်ကနေဖယ်ရှားခဲ့ပါတယ်။ 1MDB ကုမ္ပဏီရမုံဝင်နဲ့ပတ်သက်လို့အစိုးရရဲ့စုံစမ်းမှုကနေပေါက်ကြားခဲ့တဲ့စာရွက်စာတမ်းတွေကိုအခြေခံပြီးတော့မလေးရှားဝင်ကြီးချုပ်ရဲ့ကိုယ်ပိုင်ဗန်စင်ရင်းထဲကိုဒေါ်လာတန်း900ဝင်ခဲ့တယ်ဆိုတဲ့သတင်းကို Wall Street Journal သတင်းစာကြီးထဲမှာဇူလိုင်လကဖော်ပြခဲ့တာပါ။ Mr. Najib ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ 1MDB ကုမ္ပဏီဟာအကျွေးဒေါ်လာ17 billion တင်နေပြီးတော့အဂရီလိုက်စားမှုစီမံခန့်ခွဲရေးဆိုင်ရာညံဖျင်းမှုစတဲ့ဆွဲဆိုချက်တွေကိုရင်ဆိုင်နေရတယ်လို့အစိုးရအေဂျင်စီတော်တော်များများရဲ့စစ်ဆေးမှုကိုလည်းခံနေရပါတယ်ရှင
်။လွန်ခဲ့တဲ့နှစ်ပေါင်း60လောက်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကြောင့်ကွဲကွာသွားတဲ့မိသားစုတွေပြန်လည်စုံစည်းနိုင်ရေးအစီအစဉ်ပြန်စတင်နေအောင်တောင်ကိုရီးယားကိုယ်စားလှယ်တွေနဲ့မြောက်တွေ့ဆုံဖို့မြောက်ကိုရီးယားချက်ချင်းဤအဖွဲ့ကသဘောတူလိုက်ပါတယ်။အင်ကာနေရုံကနှစ်ဖက်ကိုယ်စားလှယ်တွေကြားမြောက်နဲ့တောင်ကိုရီးယားကြားတင်းမာလာနေတဲ့အခြေအနေကိုရှော့ချနိုင်ဖို့အတွက်စစ်တွင်းကွဲကွာခဲ့တဲ့မိသားစုဝင်တွေပြန်လည်ဆုံတွေ့နိုင်ရေးကိစ္စအပါအဝင်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအဆင့်ဆင့်လှုပ်ဆောင်သွားဖို့သဘောတူခဲ့ကြတာပါ။နှစ်နိုင်ငံနယ်စပ်ကြားကစစ်မဲ့ဆုံးအတွင်းမှာရှိတဲ့ပန်မုံကျုံကျေးရွာမှာစက်တင်ဘာလ9ရက်နေ့ကြာရင်ကွဲကွာသွားသူတွေပြန်လည်တွေ့ဆုံနိုင်ရေးကိစ္စဆွေးနွေးဖို့ကိုရီးယားချက်ချင်းဤအဖွဲ့ကကန့်လန့်ထားတယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကမနေ့ကပြောပါတယ်။လာမယ့်စက်တင်ဘာ29ရက်နေ့မှာကြာရောက်မဲ့ကောက်ရိတ်သိမ်းအားလည်းရဲ့မှာပြန်လည်တွေ့ဆုံပွဲလုပ်ဖို့သဘောတူညီမှုရရှိထားခဲ့ပါတယ်ခင်ဗျာ။
ဒီအမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
နေနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဟန်ဂရီနိုင်ငံနဲ့နယ်စပ်နာအော်စတြီးယားနိုင်ငံအဝေးပြေးလမ်းပေါ်ကအကုန်တင်ကားတစ်စီးထဲမှာနိုင်ငံပြောင်းနေထိုင်သူ81ယောက်ရဲ့အလောင်းတွေကိုတွေ့ရှိခဲ့တဲ့သတင်းကြောင့်သူ့အနေနဲ့တုံ့လှုပ်စိတ်မကောင်းဖြစ်ရတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ဂီမွန်ကပြောကြားခဲ့ပါတယ်။ဆီးရီးယားနိုင်ငံကဖြစ်ပုံရတဲ့သေဆုံးသူတွေနဲ့ပတ်သက်လို့လောလောဆယ်အထိ၄ယောက်ကိုဖမ်းဆီးထားတယ်လို့ဟန်ဂရီရဲတပ်ဖွဲ့ကပြောပါတယ်။ဖမ်းဆီးထားသူ၃ယောက်ကဘူလ်ဂေးရီးယားနိုင်ငံသားတွေဖြစ်ပြီးတော့တစ်ယောက်ကတော့အာဖဂန်လူမျိုးဖြစ်ပါတယ်။အဝေးပြေးလမ်းမကြီးရဲ့ဘေးမှာရပ်ထားတဲ့ကားထဲမှာတေဆုံးနေသူတွေဟာအသက်ရှူချက်တေဆုံးကုန်တာလို့ယုံကြည်ရတဲ့အကြောင်းဩစတြေးလျရဲတွေကလည်းပြောပါတယ်။ဗုဒ္ဓဟူးနေ့ကရပ်ထားတဲ့ကုန်တင်ကားကိုရှားသာဘရီနေမှာရဲကစစ်ဆေးစင်မှာပုတ်သွင်းနေတဲ့အလောင်းတွေကိုတွေ့ခဲ့တာဖြစ်ပါတယ်။အခုလိုမျိုးလူတွေအသက်ဆုံးပြီးတော့နိုင်ငံပြောင်းလာနေတဲ့သူတို့ရဲ့အခြေအနေကိုနားလည်ရမယ်လို့ကုလသမဂ္ဂတွေ့ရေးမှူးချုပ်ကပြောပါတယ်။စစ်ပွဲတွေနိုင်ငံရေးမတည်ငြိမ်မှုတွေကြားကနေပိုမိုကောင်းမွန်တဲ့အနာဂတ်အတွက်ထွက်ပြေးလာကြသူတွေဖြစ်တယ်ဆိုတာကိုနားလည်ပေးပြီးတော့သူတို့အသက်တွေကိုကာကွယ်ဖို့လူသားချင်းဆိုင်ရာအကူအညီပေးဖို့ဦးစားပေးဆောင်ရွက်ရမယ်လို့လည်းအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောခဲ့ပါတယ်။ခုလိုမျိုးနိုင်ငံပြောင်းဖို့ကြိုးစားသူတွေကိုပင်လယ်ထဲမှာဆွန့်ပစ်ထားခဲ့လို့ရှိတဲ့လူကုန်ကူးသူတွေကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကအပြစ်တင်ပြီးတော့မြေထဲပင်လယ်ဟာမရဏထောင်ချောက်လိုဖြစ်နေတယ်လို့သူကဖော်ပြပြောဆိုခဲ့ပါတယ်ရှင်။
တောင်ဆူရန်ဆွေရအနေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုအပြေအဝအကောင့်ထဲမှာပေါ်ဘူးဆိုရင်ပိတ်ဆို့တန်ခတ်မှုတွေပြုလုပ်မယ်လို့ကုလသမဂ္ဂလူကြိုရေးကောင်စီကသတိပေးပြောဆိုလိုက်ပါတယ်။အစိုးရတပ်ဖွဲ့တွေနဲ့သဘုံတွေကြားရရှိထားတဲ့သဘောတူညီချက်အတိုင်းလိုက်နာဖို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လူကြိုရေးကောင်စီကအခုလိုတောင်းဆိုလိုက်တာပါ။ဒီပတ်စောပိုင်းကရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်အရတောင်ဆူရန်သမ္မတဆယ်ဗာကီးယားဟာစစ်စင်ရေးတွေအားလုံးရပ်ဆိုင်မှုသူ့ရဲ့တက်တွေကိုကြာသာပြီးနေ့ကအမိန်ပေးခဲ့ပြီးဒီကနေ့မှာတော့နှစ်ဖက်အပြစ်ခတ်လုံးဝရပ်ဆိုင်ရမှာပါ။တဘုံကောင်းဆောင် React မှာရှာတော့ဒီသဘောတူညီချက်ကိုလွန်ခဲ့တဲ့တပတ်ကျော်ကလေးကလက်မှတ်ရေးထိုးခဲ့ပေမဲ့ဒီပေါ်တန်တရားရှိတယ်လို့ပြောဆိုထားတဲ့အတွက်အပြစ်ခတ်ရစေးပြည့်ပြည့်နဲ့နိုင်တဲ့အနေအထားပေါ်စိုးရိမ်မှုတွေရှိနေပါတယ် အီသီယိုးပီးယားနိုင်ငံရဲ့ဂျာဝင်စစ်ဆက်မှုနဲ့လာပေါင်းအတော်ကြာဆွေးနွေးပြီးငြိမ်းချမ်းရေးသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာအားကစားချန်ပီယံပြိုင်ပွဲတွေမှာပြေးခုံပြစ်10မျိုးပါဒက်ကသလွန်ပြိုင်ပွဲအတွက်အမေရိကန်က Ashley Aiden ကသူ့အရင်တင်ထားတဲ့စံချိန်ကိုဒီကနေ့ထပ်ချိုးလိုက်ပါတယ်။Decathlon Olympic Champion လည်းဖြစ်တဲ့ Ashley Aiden ကအားကစား10မျိုးအတွက်နောက်ဆုံးဖြစ်တဲ့မီတာ1500အပြေးပြိုင်ပွဲမှာ4မိနစ်18.5နှစ်စက္ကန့်နဲ့ပန်းဝင်ခဲ့ပြီးတော့စုစုပေါင်းအမှတ်9045မှတ်နဲ့ကမ္ဘာ Champion စံချိန်ထပ်ပြီးတော့တင်ခဲ့တာပါလွန်ခဲ့တဲ့3နှစ် Olympic လူရွေးပွဲတုန်းကသူတင်ခဲ့တဲ့စံချိန်ကိုထပ်ပြီးတော့ချိုးလိုက်တာဖြစ်ပါတယ် Decathlon ပြိုင်ပွဲအတွက်ဒုတိယငွေတစိမ့်စုကိုတော့ကနေဒါက Damian Warner ကရရှိသွားခဲ့ပါတယ်ရှင်
စနေညပိုင်းထိတ်တန့်ရောက်တဲ့တွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်အခုပထမဦးဆုံးတော့နားဆင်ရမယ့်သတင်းဆောင်ပါတော့မြန်မာနိုင်ငံလုံးအတိုင်းအတာနဲ့နေရာဒေတာလုပ်ငန်းအမျိုးအစားမခွဲခြားပဲအလုပ်သမားတွေအားလုံးအတွက်တပြင်းကြီးတစ်ရက်ကိုအနည်းဆုံးအခကျင်းငွေ3600ကျပ်နှုန်းသတ်မှတ်လိုက်ပြီးဖြစ်ပါတယ်အနည်းဆုံးလုပ်အားခတစ်ရက်ဝင်သတ်မှတ်လိုက်နိုင်ပြီးဖြစ်တဲ့အတွက်အလုပ်ရှင်အလုပ်သမားကြားမကြာခဏဖြစ်ပေါ်နေတဲ့တင်းမာမှုတွေကိုပြေလျှော့သွားနိုင်ပြီးဖြစ်ပေမဲ့လို့အလုပ်သမားတွေရဲ့ကြမ်းကျင်မှုဆိုင်ရာကုန်ထုတ်လုပ်အားအပေါ်မေးခွန်းထုတ်လာနိုင်တဲ့စိန်ခေါ်မှုတွေကြုံတွေ့နေရတယ်လို့တုံ့တက်မှုတွေရှိပါတယ်။ဆက်သွယ်မေးမြန်းထားရမှာစုမုံကအပြည့်အစုံကိုပြောပြမှာပါရှင်
။ဟုတ်ပါတယ်။အ ਨੇ ဆုံးအခကျင်းငွေသတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကနေမြန်မာနိုင်ငံမှာရှိတဲ့အလုပ်သမားတွေအတွက်အ ਨੇ ဆုံးအခကျင်းငွေကို2015ခုနှစ်ဩဂုတ်လ28ရက်နေ့မှာတရားဝင်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။မြန်မာအလုပ်သမားတွေအတွက်တနိုင်ငံလုံးအတိုင်းအတာနဲ့နေရာဒေသနဲ့လုပ်ငန်းအမျိုးအစားမခွဲခြားပဲတနအီကိုမြန်မာကျပ်ငွေ450ကျပ်နှုန်းနဲ့အလုပ်ချိန်8နာရီတရက်စာကိုကျပ်ငွေ3600ကျပ်နှုန်းထားသတ်မှတ်ပေးလိုက်တာဖြစ်ပါတယ်။အခုလိုတရားဝင်သတ်မှတ်နိုင်ရေးတိုင်းဒေသကြီးပြည်နယ်အစိုးရအလုပ်ရှင်အလုပ်သမားတွေပူးပေါင်းပြီးတော့အခကျင်းငွေဆိုင်ရာသဘောထားအကြံပြုချက်တွေကိုအချိန်ချင်းညှိနှိုင်းတိုင်ပင်ဆွေးနွေးပြီးစိန်ခေါ်မှုတွေကိုဖြတ်ကျော်သတ်မှတ်ပေးလိုက်နိုင်တာဖြစ်ပါတယ်လို့အလုပ်သမားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမျိုးအောင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့စီမားလေလုပ်ငန်းအားလုံးတနိုင်ငံလုံးအနည်းဆုံးအခကျင်းငွေဆိုတာဒါအခုမှစတာပေါ့နော်ဘာကိုဖြစ်မလဲဆိုတော့ကျွန်တော်တို့ကဒီအလုပ်ရှင်နဲ့အလုပ်သမားနဲ့ဒါလုပ်ငန်းခွင်ဆက်ဆံရေးမှာအဲ့တော့အားသာချက်ဖြစ်သွားမယ်အရင်လိုဟုတ်လားလစာတွေကိုတိုးတောင်းပြီးတော့မှဖြစ်ပွားနေတဲ့ပြဿနာတွေဟာဒီလိုသတ်မှတ်ချက်တစ်ခုဖြစ်ပေါ်လာတဲ့အတွက်အလုပ်ရှင်ရောအလုပ်သမားရောဟုတ်လားသူရဲ့ right ကိုရဲ့ right ကပုံမှန်လင်းလင်းရှင်းရှင်းလင်းလင်းသိကုန်ကြမယ်လေဒါကလည်းဒါအတားကျက်ပေါ့နော်နောက်တကပြည်ပနိုင်ငံနဲ့လာပြီးတော့ကျွန်တော်တို့ရင်းနှီးမြှုပ်နှံခြင်းတဲ့လူတွေနဲ့လည်းဒါမြန်မာနိုင်ငံရဲ့အနေဆုံးအခကျင်းဝင်တော့ဒီလိုရှိနေတယ်ဒီလိုဘယ်လောက်ရင်းနှီးရမယ်ဆိုတော့ဘယ်လောက်သူတို့ရင်းနှီးမြှုပ်နှံရင်ပေါ့နော်သူတို့အတွက်ဒါအသင့်ပြေမလဲဆိုတော့ဒီလိုမျိုးတွေလည်းသူတို့ရမှာပေါ့နော်ဒါနေရတော့ဒါအားတာချက်တွေပဲလေအဓိကတော့လှုပ်ရှင်တဲ့လူသမားကြားမှာတကယ်ကိုကောင်းမွန်တဲ့လူမှုပတ်ဝန်းကျင်တရားကိုကျွန်တော်တို့ကဒါတည်ဆောက်နိုင်တယ်လို့ပဲထင်တာပေါ့နော်ဒီလိုပဲဆောင်ရွက်နိုင်ခဲ့တယ်လို့ကျွန်တော်တို့ကတော့ဒါတုံ့သက်ပြောကြားလို့လာပေါ့နော
်အခုလိုမျိုးတနိုင်ငံလုံးအတိုင်းအတာနဲ့အလုသမားတွေအတွက်အ ਨੇ ဆုံးအခကျင်းငွေသတ်မှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံအလုသမားသမဂ္ဂအဖွဲ့ချုပ်ကကြိုဆိုလိုက်ပေမဲ့လို့အခုလက်ရှိမြန်မာနိုင်ငံတွင်းကြုံတွေ့နေရတဲ့ငွေကြေးဖောင်းပွားမှုတွေနဲ့ကုန်စည်နှုန်းမြင့်မားမှုတွေကြောင့်အလုသမားတွေရဲ့နေ့စဉ်လူမှုဘဝတွေအတွက်အကျပ်အတည်းတွေကဖြစ်နေပါသေးတယ်လို့မြန်မာနိုင်ငံအလုသမားအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းကပြောပါတယ်
ပထမဦးဆုံးရတဲ့အခွင့်အရေး3600ကဒီအလုသမားတွေရဲ့လူမှုစီးပွားဘဝကိုလုံလောက်တဲ့ကာဘာဖြစ်သလားလို့ဟိုသုံးသပ်တဲ့အခါမှာတော့လုံလောက်တဲ့ဒီကာဘာမဖြစ်သေးပါဘူး။ဘာကြောင့်မဖြစ်သေးဘူးလဲလို့ကျွန်တော်တို့ကပြောရမယ်ဆိုလို့ရှိရင်ဒီငွေကြေးဖောင်းပွားမှုရာဂိုင်းလုံးမြင့်တက်လာတဲ့ပြဿနာကြောင့်ပါ။ဒါတစ်ခုရှိတယ်။နောက်တစ်ချက်ကဒီဝန်ထမ်းတွေရဲ့ဒီ life ပေါ့နော်သူတို့အတွက်ကိုကာဘာလုတ်ပေးရမယ်အခြားအချက်တွေရှိပါတယ်။3600အပေါင်းဒီ transport charges တော့မဟုတ် ferry season ပြီးရန်တာဝန်ရှိတဲ့ကိစ္စတွေပေါ့နော်တချို့ဆဲယုံနေ ferry မရှိဘူး transport charges မပေးဘူးပေါ့နော်အဲဒါမျိုးတွေရှိတယ်နောက်ဒုတိယအချက်ကတော့ဒီလုပ်ငန်းခွင်မပြတ်ပြညာဆက်လက်တင်ကြားခွင့်ပေါ့နော်အဲဒီတစ်ချက်ရှိမယ်တတ်ဆောင်ပေးရမယ့်အရာတွေပေါ့တတိယအချက်ကတော့နှစ်စင်ပေါ့နော်ဒီနှစ်တိုးကြီးဒါထက်တွင်းတွက်ချက်ပေးဖို့တစ်ချက်ရှိမယ်နောက်စရုပ်တာအချက်ကတော့နေထိုင်မှုဒီကုန်ကြဈေးဒီကဒါလူသမားတွေတော့ဝင်ပြီးကြည်တယ်အဲဒီပြဿနာကိုပြင်ရှင်းဖို့အတွက်ကတော့ဒီဝန်ထမ်းအင်အားတွေတိစောက်ပေးခြင်းနဲ့ဒီလူသမားတွေရဲ့နေထိုင်မှုကုန်ကြစည်းကိုကာဘာလုတ်ပေးဖို့ပေါ့နော်ဒီလေးချက်ကိုထပ်ဆောင်ပေးနိုင်မှသာလျှင်ဒီ3600ကဒီလူသမားတွေရဲ့ဘဝကိုအထိုက်လျောက်ပေါ့နော်လုံခြုံမှုပေးနိုင်မှာဖြစ်ပါတယ်ဟုတ်ကဲ့
အလုရှင်နဲ့အလုသမားကြားမကြာခဏဆိုသလိုတပိမောက်မှုတွေနဲ့တင်းမာမှုတွေဖြစ်စေတဲ့အလုသမားတွေအတွက်အ ਨੇ ဆုံးအခကျင်းငွေသတ်မှတ်မှုကိုအခုလိုတရားဝင်သတ်မှတ်လိုက်နိုင်တဲ့အတွက်အလုသမားတွေဘက်ကအလုသမားအခွင့်အရေးတပြေးညီရလာမှာဖြစ်ပေမဲ့လို့အလုရှင်တွေဘက်ကလည်းကုန်ထုတ်စွမ်းအားမြင့်တင်နိုင်ရေးလုပ်ငန်းဝင်တွင်ကျွမ်းကျင်လုပ်သားတွေပိုလိုလားလာမှာဖြစ်ပါတယ်။ဒါကြောင့်အလုသမားတွေဘက်ကမိမိတို့ရဲ့လုပ်ငန်းဝင်ကျွမ်းကျင်မှုစွမ်းရည်နဲ့ပို့ပြီးတော့မှစနစ်တကျထမ်းဆောင်နိုင်အောင်လှုပ်ဆောင်နိုင်မှုအတွက်အလုသမားဝန်ကြီးဌာနဘက်ကလည်းကူညီဆောင်ရွက်ပေးမှာဖြစ်ပါတယ်လို့အလုသမားရေးရအမြဲတမ်းအတွင်းဝင်ကပြောပါတယ်။အလုသမားတွေအတွက်ဒီလိုလုပ်ငန်းခွင်အတွင်းလုပ်ငန်းခွင်ကျွမ်းကျင်မှုကစိန်ခေါ်မှုတည့်ရဖြစ်လာနိုင်တယ်ဆိုတာကိုလည်းမြန်မာနိုင်ငံအလုသမားအဖွဲ့ချုပ်ဘက်ကလက်ခံပါတယ်။ဒီအတွက်အလုသမားတွေလုပ်ငန်းခွင်စွမ်းဆောင်ရည်တိုးတက်လာနိုင်ရေးအားလုံးကပူးပေါင်းဆောင်ရွက်ဖို့လိုပါတယ်လို့လည်းအလုသမားသမဂ္ဂအဖွဲ့ချုပ်ဥက္ကဋ္ဌကအကြံပြုပါတယ်။တပြည်လုံးအတိုင်းအတာနဲ့ဒီလုံအားကအ ਨੇ ဆုံးအခကျင်းငွေသတ်မှတ်မှုမှာအလုသမား15ဦးအောက်လုပ်ငန်းငယ်တွေနဲ့မိသားစုတနိုင်တပိုင်လုပ်ငန်းတွေနဲ့တော့သက်ဆိုင်မှုမရှိပါဘူးလို့အ ਨੇ ဆုံးအခကျင်းငွေသတ်မှတ်ရေးဆိုင်ရာလုပ်ငန်းကော်မတီကကြေညာထားပါတယ်။အခုသတ်မှတ်လိုက်တဲ့အ ਨੇ ဆုံးအခကျင်းငွေသတ်မှတ်မှုအပေါ်သဘောထားမှတ်ချက်ပေးလိုတာကန့်ကွက်ပြင်ဆင်လိုတာတွေကိုဆောင်ရွက်လိုတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေအနေနဲ့အခုထုတ်ပြန်လိုက်တဲ့နေ့ကနေစလို့ရက်တရက်နှစ်ပတ်တာကာလအတွင်းသတ်မှတ်ပုံစံကိုဖြည့်ဆွတ်ပြီးတော့အ ਨੇ ဆုံးအခကျင်းငွေသတ်မှတ်ရေးဆိုင်ရာပြည်ထောင်စုနယ်မြေကော်မတီတိုင်းဒေသကြီးပြည်နယ်ကော်မတီတွေကိုပေးပို့နိုင်တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်။
မဆုမွန်ပြောပြသွားတာပါရှင်။ VOA ကနေစနေညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါဗျ။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ။ကိုတောင်းရင်ဦးကအကူအညီတင်ဆက်ထားပါတယ်ရှင
်။ကိုတောင်းညုံရဲ့ computer Windows 8ဆိုတော့ဒီ Microsoft company ကအသစ်ထုတ်တဲ့ Windows 10 operating system ကို upgrade လုပ်မှာမလားရှင်
။လက်ရှိမှာ Windows 7နဲ့8သုံးနေတဲ့သူတွေဆိုလို့ရှိရင် Windows 10ကိုတစ်နှစ်အတွင်းမှာအခမဲ့ download ပေးလုပ်ပြီးတော့ upgrade လုပ်နိုင်မယ်ဆိုပြီးတော့သတင်းတွေမှာပြောကြပြီးမြဲကျွန်တော်အခုထိလုပ်လို့လည်းမရသေးဘူးမဆင်မြတ်မော
။ကိုတောင်းညုံက Windows 10ကို upgrade လုပ်ချင်ပါတယ်လို့ Microsoft မှာ reserve လုပ်ထားလို့လား။လုပ်ထားရဲဆိုလို့ရှိရင်တော့ကိုအတွက်အဆင်သင့်ဖြစ်ပြီးဆိုတာနဲ့Microsoft ကဒီကိုယ့်ရဲ့ set ထဲကို operating system အသစ်ကိုထည့်ပေးပြီးတော့ကိုယ့်အကြောင်းကြားမှာလေ Windows 10ကို July 29ရက်နေ့မှာတရားဝင်စထုတ်လိုက်တယ်ဆိုပေမဲ့အရင်ဆုံးစပြီးတော့ download လုပ်လို့ရတဲ့သူတွေက Windows Insider တွေလေ
ဒါဆိုလို့ရှိရင် Windows 10ကိုထွင်နေတော့ကသူတို့ဒီ Windows Insider အစီအစဉ်မှာဝင်ပါထားတဲ့သူတွေကိုအရင်ဆုံးဦးစားပေးထားတာပေါ့
Microsoft company ရဲ့ blog post မှာလည်းပြောထားတာပဲသူတို့ရဲ့ Windows Insider တွေကိုအရင်ဦးစားပေးမယ်ပြီးလို့ရှိရင်ဒီ reserve လုပ်ထားတဲ့သူတွေရဲ့ set တွေတဲကိုအသုတ်လိုက်အခမဲ့သွင်းပေးသွားမယ်ဆိုတာလေ Microsoft ကဒီ operating system တစ်ကိုအောင်မြင်ဖို့တိတ်ကိုမျှော်မှန်းထားတော့ကျွမ်းကျင်သူတွေဘက်ကဒီအားလုံးကောင်းပြီးထပ်ပြီးတော့ပြင်စရာတိတ်မရှိတော့ဘူးဆိုမှပဲတာမန်သူတွေကိုပေးသုံးမဲ့သဘောမျိုးလို့သူ့ရဲ့ blog post မှာရေးထားတာကိုကျွန်တော်ကတော့သဘောပေါက်တာပဲအဲ့တော့ကိုသားညုံအလဲရောက်ဖို့ကတော့သတင်းပတ်ပိုင်းလဲကြာနိုင်တယ်လပိုင်းလဲကြာနိုင်မယ်တဲ့
အော်အဲ့ဒါဆိုရင်ဒီ Windows 10ထွက်ပြီးတော့24နာရီအတွင်းမှာ download လုပ်ကြသူ14သန်းရှိတယ်ဆိုတော့သူတို့ရွေးပြီးတော့ upgrade ပေးလုပ်တဲ့သူတွေပေါ့ Microsoft company ဘက်ကကြီးတော့လေသူတို့ company အတွက်တိတ်ကိုအရေးကြီးတဲ့ software အသစ်ဆိုတော့တေးချာချာလုပ်တော့မှာပေါ့လေ Windows 10ကိုစသုံးနေကြသူတချို့ရဲ့တွေ့ကြုံတွေသတင်းထဲမှာဖတ်တော့တော့အရင် Windows တွေထက်တော်တော်လေးပိုကောင်းသွားတယ်ဆိုပဲဗျ
ကမ္ဘာပေါ်မှာတုံးနေကြတဲ့ဒီ PC computer အများစုက Windows operating system တွေနဲ့လက်ပတ်နေတာဆိုတော့အသစ်ထွက်တဲ့ Windows 10ကိုပြောင်းသင့်မသင့်သိချင်ကြရလေ Wired Online Magazine ရဲ့အဆိုအရဆိုရင် Windows 10မထွက်ခင်အထိကို Microsoft ရဲ့ဒီ Windows Operating System တွေကိုသုံးနေကြတဲ့ computer ပေါင်းကတကဘာလုံးမှာ 1.5 ဘီလီယံရှိတယ်တဲ့
Windows 10 upgrade လုပ်ဖို့စိတ်ကူးရှိနေသူတွေအနေနဲ့အရင်ဆုံးကိုယ့်ရဲ့ computer က Operating System အသစ်ကို upgrade လုပ်နိုင်တဲ့လိုအပ်ချက်တွေရှိမရှိသိဖို့အရေးကြီးတယ်ဗျ32-bit Operating System အတွက် RAM Memory က 1GB အနည်းဆုံးလိုမယ် 64-bit ဆိုလို့ရှိရင် 2GB လိုပါတယ် Hard Disk Space ဆိုရင်လည်း 32-bit အတွက် 16GB နဲ့ 64-bit အတွက် 20GB လိုပါလိမ့်မယ
် Windows 10ကဒီအရင် Operating System တွေနဲ့မတူတာ Microsoft ရဲ့ဒီ Desktop Computer တွေရော Tablet Computer တွေရော Mobile Phone တွေမှာရောအားလုံးမှာတူတူသုံးလို့ရမှာပါစထွင်တဲ့ကလည်းဒီလက်ကင်ဖုန်းတွေ Tablet Computer တွေမှာသုံးနိုင်အောင်အဓိကရည်ရွယ်တာပါအဲဒါကြောင့်ဒီ Windows 10ထည့်ထားတဲ့ Computer ပေါ်မှာကိုလုပ်နေတဲ့အလုပ်ကိုလန်းသွားနေတော့လဲလက်ကင်ဖုန်းပေါ်ကနေပြီးတော့ဆက်လုပ်နိုင်မယ် Windows 10အတွက်ထွင်ထားတဲ့ application တွေဆိုရင်လဲကိုယ့်ရဲ့ဆက်ကဘာပဲဖြစ်နေနေသုံးလို့ရမှာပါ smartphone အတွက် app တို့ tablet အတွက် app တို့ဆိုပြီးတော့ကွဲနေတော့မှာမဟုတ်ဘူးလေ
ဥပမာဒီလန်းသွားနေရင်ね mobile phone ထဲမှာကစားနေတဲ့ Angry Bird game ကိုအိမ်ပြန်ရောက်တဲ့အခါမှာအိမ်က desktop computer ပေါ်မှာဒါမှမဟုတ် tablet computer ပေါ်မှာဆက်ပြီးတော့ကစားနိုင်ကြမယ် နောက်ပြီး Windows 10ထည့်ထားတဲ့ Smart လက်ကင်ဖုန်းကို Monitor နဲ့ဆက်လိုက်လို့ရှိရင်အဲ့ဒီ Monitor ကို PC Computer လိုမျိုးသုံးလို့ရသွားမှာပါ။
တော်တော်လေးအသစ်ထူးသွားတယ်လို့အမှတ်ပေးခံရတာကတော့ Internet Browser ပဲ။ Internet Explorer မဟုတ်တော့ဘူး။နာမည်သစ်က Edge တဲ့ Projects Button ဆိုပြီးတော့မှဒီနာမည်ဝက်ပေးပြီးထွင်ခဲ့တဲ့ Browser သစ်လေ။ Internet Website တွေဝင်ကြည့်လို့ရှိရင်ပို့ပြီးတော့မြန်သွားတယ်။ပို့ပြီးတော့လည်းလုံခြုံအောင်လုပ်ထားတယ်တဲ့။အထူးဆုံးကတော့ဒီ web page စာမျက်နှာတစ်ခုခုပေါ်မှာကိုရေးချင်မှတ်ချင်တဲ့အပိုင်းနေရာမှာရေးမှတ်လို့ရတယ်။အဲ့လိုမျိုးမှတ်ထားတာကိုလည်းသူများတွေနဲ့ဝေးမျှလို့ရပါတယ်
။အတန်နဲ့ခိုင်းလို့ရတဲ့ container ကလည်းအခုဒီ Windows 10မှာထူးခြားပါတယ်။ Apple phone တွေမှာပါတဲ့ Siri နဲ့သဘောတရားအတူတူပါပဲ။ Internet browser ကိုဖွင့်လိုက်ပါတို့၊ email အသစ်ရေးဖို့ပြင်ပေးပါတို့၊ဘယ်နေ့မှဘာလုပ်ဆရာရှိတယ်သတိပေးပါတို့၊နောက်လေးစာတစ်ခုခုရှာပေးပါလို့ဆိုတာတွေကိုကိုက container ကိုစကားအတန်နဲ့ခိုင်းလို့ရပြီလေဗျ။
Windows Phone တွေမှာအရင်တည်းကဒီ feature ကပါပေမဲ့အခုတော့ Windows 10 Desktop Computer သုံးတဲ့သူတွေလည်း container ကိုခိုင်းလို့ရသွားတာပါ။နောက်လုံခြုံရေးပိုင်းနဲ့ပတ်သက်လို့လည်းအခု Operating System အသစ်မှာ Microsoft ကတော်တော်လေးအားထုတ်ထားတာကို computer ကျွမ်းကျင်တဲ့သူတွေအသိအမှတ်ပြုကြပါရတယ်။ PC computer တွေအတွက်ကိုအဓိကဆိုရင်ဇာတစ်ချက်ကဒီ computer internet လုံခြုံရေးပိုင်းမှာလား။အဲကြောင့်အခု Windows 10 မှာတော့ computer သုံးတဲ့သူတွေကိုအရင်တော့လိုမျိုးဒီ password တွေလက်ပွေရတွေမကောက်ဘူး။ကိုရဲ့မျက်နှာအမူအရာကိုမှတ်ထားပြီးတော့ကိုသေးကြတယ်ဆိုတော့မှကွန်ပျူတာပေးသုံးတာမျိုးအရေးကြီးတဲ့ application တွေပေးသုံးတာမျိုး Windows Hello ဆိုပြီးတော့လုံခြုံရေးလုပ်ထားတယ်လေ
Microsoft ကသူ့ရဲ့ဒီ Windows software တွေအတွက် update တွေလုပ်ပေးနေတဲ့နေရာမှာလည်းအခုဒီ Windows 10အတွက်ကအရင် OS တွေထက်ဒီနှစ်ကြာတဲ့အထိ support ပေးဖို့ကတိပြုထားတယ်ဗျ feature အသစ်တွေကို update လုပ်တဲ့ mainstream support ကို2020 October အထိပေးထားတယ်နောက်ဒီလုံခြုံရေးနဲ့ဆိုင်တဲ့ security update တွေလုပ်တဲ့ extended support ဆိုလို့ရှိရင်2025 October အထိပေးထားမှာလေမဆုပြတ်မို့ရဲ့
PC computer သုံးနေကြတဲ့ gamer တွေအတွက်ကိုလည်း Windows 10ရဲ့အားသာချက်တွေအများကြီးရှိတယ်တဲ့ID ဆောင်းပါးတွေမှာသုံးသပ်ကြတဲ့အတိုင်းဆိုရင်ဒီ game ကစားတဲ့အခါမှာပို့ပြီးတော့အသက်ဝင်တဲ့ Xbox One game set ကို Windows 10 twin ထားတဲ့ set တိုင်းနဲ့ Wi-Fi ချိတ်ပြီးတော့ဆက်သွယ်လို့ရသွားမှာဆိုတော့ Xbox One game set နဲ့ကစားနေတဲ့ game တစ်ခုကို desktop ပေါ်မှာပဲဖြစ်ဖြစ် laptop ပေါ်မှာပဲဖြစ်ဖြစ်ဒီ tablet computer နဲ့ပဲဖြစ်ဖြစ်ဆက်ပြီးတော့ကစားလို့ရမှာပါ။နောက် Xbox One game set အတွက်ထုတ်ထားတဲ့ဒီ controller တွေကိုလည်း Windows 10 တက်ထားတဲ့ PC မှာသုံးလို့ရမယ်တဲ့ကိုသားညုံကြီး
Microsoft company ကြေညာထားတဲ့အတိုင်းဆိုရင်တော့ Windows 10က Windows ရဲ့နောက်ဆုံး version operating system ဖြစ်တော့မှာဆိုတော့နာမည်ကောင်းကြံခဲ့အောင်ဗက်ပေါင်းစုံကနေလုပ်ထားတယ်ပေါ့ဗျာ
Windows 10မှာအားသာချက်တွေရှိတဲ့တစ်ချိန်တည်းမှာပဲ hardware တွေလည်းရှိနေတာကိုတော့ Forbes magazine ရဲ့ IT ဆောင်းပါးရှင် Gordon Gelly က upgrade လုပ်သင့်မသင့်ဆိုတဲ့သူ့ရဲ့ဆောင်းပါးမှာရှင်းပြထားပါတယ်ဒီဆော့ဆော့တော့ကပြောခဲ့တယ်လို့မျိုးအသုံးဝင်တဲ့ feature အသစ်တွေပါတယ်လို့ပဲ Windows operating system အသစ်က update အသစ်တွေကိုအလိုလိုလုပ်ပြီးတော့တချို့ computer တွေနဲ့အမကိုက်ဖဲနဲ့ကမောက်ကမဒုက္ခရောက်နိုင်တယ်ဆိုတာကိုလည်းအရင်ဖြစ်ခဲ့မှုတဲ့ဥပမာတွေနဲ့သူကထောက်ပြပါတယ
် October လနဲ့ကြာလို့ရှင်တော့ Windows 10နဲ့ပတ်သက်တဲ့ major update ကိုလုပ်ပါမယ်လို့ Microsoft ကကတိပေးထားတော့အဲ့ဒီအထိစောင့်ရင်ပိုကောင်းပါလေလို့သူကအကြံပေးတယ်ဗျ
Windows 10ကို upgrade လုပ်လိုက်လို့မကြိုက်ဘူးဆိုလို့ရှိရင်လည်းရက်30အတွင်းမှာအရင်သုံးနေတဲ့7တို့8တို့ကိုပြန်ပြီးတော့ပြောင်းလို့ရပါတယ်။တခုပဲသိထားဖို့က Microsoft ကအခမဲ့ upgrade ပေးလုပ်နေတဲ့အချိန်ကျော်သွားလို့ရှိရင်တော့ Windows 10 Home အတွက်ကို $120 software ပို့ပေးရမှာဖြစ်ပြီးတော့ Windows 10 Pro အတွက်ကတော့ $200 ပေးရမှာဖြစ်ပါတယ်ရှင
်။မဆုမြတ်မွန်စုစည်းတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့စနေနေ့တွေမှာထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုတော့မညညွလင်တင်ဆက်တဲ့မတူတာလေးတွေအလှည့်ပါအွန်လိုင်းပေါ်ကကုန်ပစ္စည်းတွေကိုမာယူဝယ်နိုင်တဲ့အွန်လိုင်းရှော့ပင်းအပေါ်မတူတဲ့သဘောထားအမြင်ကို Golden Lex Media ကမညညွလင်ရဲ့မတူတာလေးအစီအစဉ်မှာသိရမှာပါရှင
်မင်္ဂလာပါရှင်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာတနေ့တဲ့တနေ့လူသုံးများလာပြီဖြစ်တဲ့အင်တာနက်ကစင်စည်းဝယ်ကြတဲ့ online shopping အကြောင်းမတူတာလေးတွေကိုတင်ပြပေးသွားမှာပါရှင်။ online shopping ဆိုတဲ့အင်တာနက်ကိုအသုံးပြုပြီးလူမှုရေးကွန်ရက်စာမျက်နှာတွေ online ရောင်းတဲ့ website တွေကနေတဆင့်အယောင်းဝယ်လုပ်ကြတဲ့စီးပွားရေးကလွန်ခဲ့တဲ့နှစ်နှစ်လောက်ကစပြီးမြန်မာနိုင်ငံမှာတဖြည်းဖြည်းခေတ်စားလာခဲ့ပါတယ်။ဒါပေမဲ့လည်းငွေကြေးလိမ်လည်တဲ့ပြဿနာတွေပစ္စည်းလျောင်းတဲ့ပြဿနာတွေပစ္စည်းတင်ပို့တဲ့ရချိန်မမှန်ကန်တဲ့ပြဿနာတွေပစ္စည်းတင်ပို့လိုက်တဲ့အခါကျတော့မှမယူတော့ပဲညှင်းဆူလိုက်တာတွေစတဲ့ပြဿနာပေါင်းစုံနဲ့တော့ online shopping စီးပွားရေးလောကကတည်ငြိမ်မှုတော့မရှိသေးပါဘူးလုံးလုံးစေမြန်မာနိုင်ငံမှာတော့ online shopping ကိုနိုင်ငံသားကတည်သွင်းလာတဲ့အဝတ်အထည်အလှကုန်အမျိုးသားအမျိုးသမီးအသုံးဆောင်စီးအမျိုးမျိုးနဲ့အိမ်အသုံးဆောင်တွေကိုရောင်းဝယ်ကြတဲ့အပြင်မြန်မာနိုင်ငံမှာကိုယ်ပိုင်ထုတ်လုပ်တဲ့ပစ္စည်းတွေကိုလည်းအရောင်းဝယ်ပြုလုပ်ကြပါတယ်ဒီလိုတဖြည်းဖြည်းလူသိများခေတ်စားလာတဲ့ online shopping ပေါ်သဘောထားတွေကတော့အမျိုးမျိုးပါပဲ
online shopping တွေများလာတော့ကောင်းပါတယ်မအမေတချို့ကြီးကြတော့လေအမှန်နေပေါ့အဲကိုက Facebook ပေါ်မှာမြင်တယ်ပေါ့ဒီလိုသူတို့တင်လာတာလို့အမေမှားလိုက်တဲ့အခါကျရင်ပုံတိုင်းထွက်လာတာလေးရှိတယ်တချို့ကြတော့အလိုပုံတိုင်းမဟုတ်တာလေးရှိတယ်ဘောနော်အမေအခု online shop မှာအခုနာမည်ကြီးနေတာစာနာလीအဲအဲ့လိုပြည်စီဆိုတော့မှန်ပါတယ်ဟုတ်အတော့ပြုလို့လေးကောင်းပါတယ်တခြားဟာတွေကြတော့တိတ်အဲဘောနော်မစစ်တာကြီးများတယ်มาไล่ได้ค่ะဟုတ်ဒါပေမဲ့အင်းရောက်လာပို့ပြရတော့ကောင်းပါတယ်မကိုသွားเสียလည်းမလိုတော့ဘို့ဟုတ်ကိုလိုချင်တာကိုဓာတ်ပုံလေးကြည့်ပြီးဖုန်းလေးတစ်ချက်ဆက်လိုက်တာနဲ့အင်းကိုရောက်လာပို့ပြရတော့ဒါကောင်းပါတယ်ဟုတ
်အခုနောက်ပိုင်း online shopping တွေအရင်များလာတယ်ရန်ကုန်မှာလည်းနောက်ပိုင်းပေါ့နော်အရင်များလာတယ်အဲ့ဒီအတွက်ကောင်းတယ်လို့တော့ထင်တယ်ဘာလို့ဆိုလဲဆိုတော့အခုနောက်ပိုင်းလည်းလူငယ်တွေကအပြင်သိပ်မထွက်ဖြစ်တော့ဘူးလေ online ပဲသုံးပြစ်နေကြတာများတော့သူတို့တော့ဝယ်စရာကြီးပါပေါ့နော်သူတို့အနေနဲ့လည်းလွယ်လွယ်ကူကူလည်းဝယ်လို့ရတယ်အိမ်နိုင်ရလည်းပို့ပေးတဲ့ service တွေလည်းရှိလာတယ်ဆိုတော့လေကျွန်တော်အနေနဲ့တော့ကောင်းတယ်လို့ထင်တယ်ရှင်
ဟုတ်ကောင်းပါတယ် online shopping ကျွန်တော်တို့လူငယ်တွေအတွက်ကကြတော့ online ကအဓိကလို့ဖြစ်နေရအောင်အများနဲ့မနေ့မိုးလင်းလိုက် online နဲ့ကြည့်နေရော online မှာဘယ်လိုအများနဲ့ကြောင်းချနေလူတိတော့များတာပေါ့နော်အများနဲ့ကျွန်တော်တို့ဆိုလည်းဘယ်လိုမျိုးရေရှည်သွားဖို့တော့မရှိဘူးခင်ဗျာအရင်ကြည့်လိုက်ရင်တိတ်ပြီးတော့ professional မကြဘူးလို့ကျွန်တော်ခံစားလို့ပေါ့နော်အဲနဲ့ကျွန်တော်တို့နောက်ပိုင်းတော့လည်းခဏလောက်တော့ကောင်းပါတယ်ဟုတ်ခဏတစ်ချို့လို့
online shopping တွေများလာတာကောင်းပါတယ်ဘာလို့လဲဆိုတော့တချို့ဟိုလူတွေဆိုရင်ဟိုဟာပေါ့အပြင်မှာ shopping ထွက်ဖို့အချိန်တိတ်မပေးနိုင်ဘူးအဲ့ခါကျတော့ဒီ online shopping တွေကိုပဲအဓိကအားထားနေရတဲ့ customer တွေအများကြီးရှိတယ်ညီမလည်းတွေ့ပူတယ်လေလူမျိုးတွေချောချောရံကွာလို့ plaza တူဘာဒီ market တွေမှာ shop ပတ်ကြည့်ပြီးတော့အကြိုက်မတွေ့တာတွေလည်းရှိရလေအချိန်ကုန်ပြီတော့ဗောနော်အခုဒီ online မှာဆိုရင်တို့ဖွင့်ကြည့်လိုက်တယ် browse store လို့ကြည့်လိုက်တယ်အာကျွန်တော်တို့တက်တဲ့ပစ္စည်းတွေ့တယ်ခဏရင်ဝါဝါပေါ့မှားလိုက်တယ်အချိန်လည်းမပေးရဘူးဗောနော်တခုပဲရှိတယ်တို့ dress risk ကပါလဲဆိုတော့ဒီပုံထဲမှာပြရတာနဲ့ရတာနဲ့တူမတူဗောနော်အဲ့ဒါတော့လေဟိုတစ်ခါတစ်ခါလောက်ဝယ်ကြည့်ရင်ဒီဆိုင်ရဲ့အခြေအနေကိုသိရတာလေအဲလို့ဆိုတော့ဟို customer နဲ့ကြည့်ရင် online shopping ကနေဈေးပဲဒါအများကြီး effective ဖြစ်တယ်ဈေးစေးရတော့ဒါသူရှင်းကြည့်ရတာလေကိုကြိုက်မှကိုမှာပါတော့ဟုတ်တယ်မလားဟွာပေါ့အဓိက quality design ရဲ့ပစ္စည်းတွေထားဒါကတော့ပထမဆုံးနဲ့စမ်းမှာနောက်တစ်ခါလို့အဆင်ပြေဆုံးနောက်တစ်ခါထပ်မှာပါတော့ဟို online shopping တွေများလာတော့ customer တွေကောင်းတယ်ညီမတို့အတွက်လည်းကောင်းပါတယ်ဘာလို့ကောင်းလဲဆိုတော့ပြိုင်မဲ့တွေများလာတာ
online shopping ပေါ်လာတာတခုကောင်းတယ်မမတို့အလှပြင်သမားတွေကြောက်ကြတယ်တချို့ဟာကမမတို့ကိုယ်တိုင်တော့မသိသူတို့တွေကြော်ညာမှမမတို့တည်တချို့ဟာကြတော့လိန်နာပေါ့လိန်နဲ့ဟာရီပေါ်လာတော့တကယ်တုံးတဲ့လူရှိရပါတော့။တိတဲ့လူကြတော့တိတ်ပြီးတော့ဟိုကမဖြစ်ဘူး။အော်ဒါသူလိန်နေတာပဲ။ငါတို့ဒါမမှားတော့ဘူးဆိုပြီး။တချို့ကောင်မလေးကောင်လေးကြပါသွားတာရှိတယ်။ဆိုတော့သူတို့ကြားချမယ်ဆိုတော့အလှပြင်ဆိုင်နေအတွက်ကောင်းတယ်။တာမန်လူတွေတဲ့တိတ်မကောင်းဘူးထင်တာပါ
။မြန်မာနိုင်ငံရဲ့ online shopping လောကမှာအကြောင်းအရာဆုံးကတော့ထိုင်းနိုင်ငံကအဓိကတင်သွင်းထားတဲ့အသားဖြူဈေးနဲ့အစီကျဈေးတွေပဲဖြစ်ပါတယ်။နိုင်ငံတော်တော်များများမှာတော့ online shopping လုပ်တဲ့အခါကိုယ်ဝယ်တဲ့ပစ္စည်းစိတ်တိုင်းမကျရင်သတ်မှတ်ထားတဲ့ရက်အတွင်းပြန်ပေးပြီးငွေပြန်အမ်းလို့ရပေမဲ့မြန်မာနိုင်ငံမှာတော့အဲ့ဒီစနစ်လုံးဝမရှိသေးပါဘူး။ငွေချေစနစ်ကလည်းနေဝေးကဝယ်မယ်ဆိုရင်ဘဏ်ထဲကိုပစ္စည်းပို့ငွေအရင်ကြိုလွှဲပေးလိုက်ရပြီးတမျိုးရဲဆိုရင်တော့ပစ္စည်းလာပို့တဲ့အချိန်ကြာမှငွေချေကြတာများပါတယ်
။ online shopping ဆိုတာတကယ်တော့ internet ကိုအခြေခံပြီးတော့အယောင်းဝယ်လုပ်ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကြာတော့ internet ကနှေးလွန်အားကြီးတော့ဒီ online ပေါ်မှာတင်ထားတဲ့ပစ္စည်းတွေကိုရောင်းချင်ဝယ်ချင်တဲ့အခါနောက်ဆုံးတော့လေရောင်းတဲ့နေရာကိုသွားပြီးတော့ဆက်သွယ်မေးမြန်းပြီးတော့ဝယ်ချရတာလေမတူတာလေးတွေလို့ပဲပြောရမှာပါရှင်။သွားနေလို့လည်းမှာ
မိုင်းငင်ရလင်းတင်ဆက်တဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ view ကနေစနေညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်ရရှင်များရှင်ဖွေးမြန်မာပိုင်းအစီအစဉ်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေရဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နိုင်အထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32နဲ့58တို့အပြင်လိုင်းလက်မီတာ190တို့ကပါတိုးချက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကိုတောင်းညွန့်အောင်တင်ဆက်မယ့်တိုက်ရိုက်လေးလိုင်းအစီအစဉ်လက်ပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးပါပါရှင်။
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရွေးကောက်ပွဲနဲ့မဲဆန္ဒရှင်စီရင်ဆိုတဲ့ကိစ္စဖြစ်ပါတယ်မဲဆန္ဒရှင်စီရင်နဲ့ပတ်သက်ပြီးတော့ဒီပနာမသူတို့ဒီမဲဆန္ဒရှင်စီရင်ထုတ်ပြန်မှုမှာအတော်လေးအမှားယွင်းပါတယ်ဆိုပြီးတော့ဝေဖန်မှုတွေတော့ကြုံပါတယ်အဲ့တော့ဒီအမှားယွင်းပါတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကလည်းဒီအမှားယွင်းတွေပြင်ဆင်ကြဖို့ဆိုပြီးတော့တိုက်တွန်းသလိုပဲတက်ဆိုင်ရာပါတီတွေကလည်းသူရဲ့ဒီထောက်ခံတဲ့ပြည်သူတွေကိုဒီမဲဆန္ဒရှင်စီရင်မှန်ကြည့်ဖို့ဆိုပြီးတော့တိုက်တွန်းမှုတွေရှိပါတယ်အဲ့တော့တချို့အပြင်းစင်တွေတော့လုတ်ခဲ့ပါတယ်အဲ့တော့ဒီအချင်းတွေကဘလောက်ထိတိုးတက်မှုရှိလာပြီလဲနောက်တစ်ချက်ကတော့ဒီမဲဆန္ဒရှင်စီရင်ကိစ္စဟာလာမယ့်ဒီရွေးကောက်ပွဲအခြေအနေပေါ်မှာရောဘလောက်ထိသက်ရောက်မှုရှိနိုင်ပါလဲဒါကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ပေါင်းစနစ်ပြဖို့အဓိကပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ကိုရဲအောင်ပါကိုရဲအောင်ကတော့ဒီ Serenity Initiative ဒီငြိမ်းအေးရှေ့ဆောင်လို့ခေါ်တဲ့ဒီရွေးကောက်ပွဲပညာပေးအဖွဲ့အစည်းကဖြစ်ပါတယ်နောက်တူကတော့ဒီသတင်းစာသမားကိုတာလွန်ဆောင်ထက်ဖြစ်ပါတယ်ကိုတာလွန်ဆောင်ထက်ကကိုရဲအောင်ကနှစ်ယောက်လုံးလေးလိုင်းပေါ်ရောက်နေပါပြီကျွန်တော်ရင်ဆုံးတော့ကိုတာလွန်ကိုယင်မေးချင်ပါတယ်ခင်ဗျသတင်းသမားလည်းဖြစ်တဲ့ခါကျတော့ကိုတာလွန်ကြားပါလားခင်ဗျ
โอเค
จ้าครับโอเคโกตาลွန်ซောင်းเนี่ยคุณน่ะจนပြောသလိုပဲမဲဆန္ဒရှင်စီရင်မှားယွင်းမှုတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တလားနှစ်လအတွင်းမှာတော်တော်လှုပ်လှုပ်ရွာဖြစ်ခဲ့ပါတယ်အဲ့တော့ပြင်ဖို့ဆင်ဖို့လဲကော်မရှင်ဘက်ကရောတက်ဆိုင်နိုင်ငံရေးပါတီတွေကရောတိုက်တွန်းမှုတွေရှိပါတယ်လူတွေကရောဘယ်လောက်ထိစိတ်ဝင်တစားနဲ့ပြင်နိုင်ဆင်နိုင်ပြီလဲအခြေအနေကတိုးတက်လာလားဘယ်လိုတွေ့ရပါလဲ
အခုလောလောဆယ်ဟိုနောက်ဆုံးတည်ထားတာကတော့ဒီကော်မရှင်ဘက်ကနေပြီးတော့ဒီမှတ်ပုံတင်ပေါ့နော်မှတ်ပုံတင်ရှိလို့ရှိရင်နောက်ပြီးတော့ရက်ကွက်အုပ်ချုပ်ရေးမှုကထောက်ခံလို့ရှိလို့ရှိရင်လည်းပြေးလို့ရမယ်ဆိုပြီးတော့သူကစပြီးတော့ဟိုအကျညာချက်ထုတ်တယ်ပေါ့နော်ကျညာချက်ထုတ်ပြီးတော့အဲ့ဒါမျိုးလည်းရက်ကွက်ထဲမှာစပြီးလိုက်လုပ်တယ်ပေါ့အဲ့ဒီမှာအားနည်းချက်ကြီးရှိတယ်ဗျအဲ့ဒါဘာလဲဆိုတော့ဟိုတနည်းအားဖြင့်ဒီတင်ရညွှန်းမှာတင်ရညွှန်းမှာဒီဘာပေါ့ဟိုလဲပြေးဖို့တက်ပေါ့နော်ဟိုလဲဆန္ဒရှင်ဆေးမှာမပါပေမဲ့လေမပါတဲ့သူကိုအဲ့ဒီဆာရည်လိုက်ဝင်တယ်ဆာရည်ကပါလဲဆိုတော့ဒီကပုံစံသုံးကကြီးတယ်နော်မဲဆန္ဒရှင်အာယူကောက်ပွဲမှာမဲပြီးဟိုပေါ့ရှောက်လာဖြေခိုင်းတာပေါ့နော်အဲ့လိုရှောက်လာဖြေခိုင်းတာကိုသူကဒီရက်ကွက်ထောက်ခံချက်ဒီပါရင်မဟုတ်တော့ဘူးသူတို့ဒီဟိုရက်ကွက်ထဲမှာဟိုနေတဲ့လူမှန်သမျှကိုသူကလိုက်ပြီးတာပေါ့အမေရိကန်တို့အဲ့ဒါကန့်သက်ချက်ကြီးရှိတယ်ရပောင်း180ထက်မနည်းဟိုဒီနေထိုင်ရမယ်ဆိုရဲအဲ့လိုကန့်သက်ချက်ကြီးပေါ့နော်သူရဲ့ကန့်သက်ချက် rules and regulation တွေရှိတယ်အဲ့ကူကအဲ့လိုမဟုတ်တော့ဘူးသူတို့ကဒီလိုမျိုးဒီပုံစံသုံးကကြီးပေါ့နော်လဲသေးခွေတောင်းနဲ့အဲရှောက်ပါရီကိုပေါ်လောလောလိုက်ဝင်တယ်ပေါ့နော်ဒါအားနည်းချက်တစ်ခုပါပဲဗျာအခုဒါနောက်ဆုံးကျွန်တော်တို့တိကျတဲ့ချက်လာ
ခုနကကူတာလွန်ပြောရဆိုရင်မဲဆီနဲ့ပတ်သက်ပြီးတော့အရင်တင်းကျပ်ထားတာတွေရှော့ပြီးလိုက်တယ်အလွယ်တကူပဲသူတို့စင်းနေပြင်နိုင်မှုတက်စူးစားဆိုတော့ဒါမဲဆီထပ်မှုတွေရောဖြစ်မလာနိုင်ဘူးလားဒီတိုင်းဆိုရင်
အဲအဲ့အကြောင်းကိုပြောတာပေါ့အခုကအများကြီးဖြစ်လာနိုင်တယ်အခုအရင်တော့ကျွန်တော်တို့ကစိုးရင်ငါချိုးတင်နေကိုစိုးရင်ငါအခုကချိုးတင်နေမဟုတ်တော့ဘူးလူတယောက်ကမတ်ပုံရှင်ရှိလို့ရှိရင်ဆိုရက်ကွက်ထောက်ခံချက်ဆိုတာလည်းတကယ်တော့ဟိုရက်ကွက်လူရှင်နဲ့ပေါင်းပြီးလုပ်လို့ရတယ်လေအဲ့တော့ rules and regulation တွေတည်တည်ချာချာမလုပ်ထားလို့ရှိလို့ရှိရင်အခုသူတို့လုပ်နေတဲ့ပုံစံနဲ့ဆိုလို့ရှိရင်ချိုးတင်မဲ့ထက်ပို့ပြီးတော့တောက်ဆရာကောင်းနဲ့ခုနပြောတဲ့ဟိုလူတယောက်ကဒီညနေမှလည်းမဲပေးလိုက်ဟိုညနေမှလည်းသူရက်ကွက်လူရှင်နဲ့ပေါင်းပြီးတော့မဲပေးတာကြီးအများကြီးလုပ်လို့ရတယ်အဲ့တော့လက်အချိန်ကြီးပြေးလို့ရတာပေါ့နော်အဲ့လိုမျိုးအားနည်းချက်တွေရှိလာတယ်က
ြလူတွေရဲ့မက်ဆင်းဒီမက်ဆနာရှင်စီရင်မှန်ကန်မှုနဲ့ပတ်သက်လို့တော်များများကတော့လှုံ့ဆော်နေပါတယ်ဒါသွားပြီးတော့ကြီးကြဖို့ပြင်ကြဖို့လူတွေရဲ့စိတ်ဝင်စားမှုကဘယ်လိုရှိလဲခင်ဗျာ
အဲကျွန်တော်တို့ဒီဘလောက်တော့လူတွေကစိတ်ဝင်စားဘူးဗျာဒါပေမဲ့စိတ်ဝင်စားတဲ့လူကလည်းစိတ်ဝင်စားတယ်ဒါပေမဲ့စိတ်ဝင်စားတဲ့လူကဘယ်လိုလူမျိုးစိတ်ဝင်စားလဲဆိုတော့ဒီနိုင်ငံရေးပါတီနဲ့ပတ်သက်တဲ့လူကစိတ်ဝင်စားတယ်အဓိကဟိုပေါ့နော်ဟိုနိုင်ငံရေးနဲ့မပတ်သက်တဲ့အဲမဲလုံလန်စားတို့တူကိုလုတ်ကိုလုတ်နေလူတွေကတော့တော်တော်များများတိတ်ဆိတ်နေကြကြအောင်ဟိုအဲ့တော့ဟိုရက်ွက်တစ်ခုမှာဟိုခမိုင်းကြီးပြောလို့ရှိလို့ရှင် တကယ်တမ်းစိတ်ဝင်စားတာ15ရက်တိုင်းလုံးလောက်ပဲကိုမဲစင်းကိုကြည့်လို့စိတ်ဝင်စားတယ်တနေ့လူကစိတ်စိတ်ဝင်စားဘူးခဲ့
အသေးချာသွားပြီးတော့ကိုစီရင်ပြင်ဖို့အတွက်ကြိုးစားတာခုနကကပြောလို့ပုံစံသုံးလို့ပေါ့သွားပြီးတော့ဖြည့်တဲ့လူတွေရောများလားအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုရှိတွေ့ရလဲ
အဲ့အဲ့ဒါနဲ့ပတ်သက်လို့လည်းလေတချို့ဟိုပါပေါ့ဟိုရန်ကုန်မြို့မှာတော့အဲ့လိုမျိုးတောင်းတာရှိတယ်ဒါပေမဲ့နယ်ရီမှာကျတော့အဲ့လိုသွားတောင်းလို့ရှိရင်ပြဿနာတက်တာကြီးအများကြီးပဲအထူးသဖြင့်တော့ဟိုပါပေါ့နော်ဟိုနယ်ရီမှာဘာဖြစ်လဲဆိုတော့နယ်ဆိုတာကတော့တချို့ဒီကြီးရွာတွေပေါ့နော်ကြီးရွာတွေမှာသူကလမ်းဆန်တာရှိရင်ပုံစံသုံးကကြီးတောင်းဖို့ဆိုလို့ရှိရင်အဲ့ဒီလဲဆန်လို့ရှိရင်ပုံစံသုံးကကြီးကိုဒီသက်ဆိုင်ရာရက်ကောက်အုပ်ချုပ်ရေးမှူးမှာတောင်းရမယ်တောင်းမှသူတို့ကဖော်ဝင်ထုတ်ပြီးမယ်ဟိုကဖြစ်မယ်အခုကအဲ့လိုမဟုတ်ဘူးရက်ကောက်အုပ်ချုပ်ရေးမှူးတွေကလာတောင်းလို့ရှိရင်လည်းခင်ဗျားတို့ဒီမှာပုံစံသုံးကကြီးဆိုင်ရတော့ကျွန်တော်မှရှိတယ်အဲ့ဒါခင်ဗျားတို့ခင်ဗျားတို့မိတ်တူဘူးညာတို့ခင်ဗျားတို့ကျန်မိတ်တူဘူးကျွန်တော်လာတင်ဆိုပြီးတော့ဒါကမူရင်းဆာတယ်ခင်ဗျားတို့ကျွန်တော်ပေးလို့မရဘူးနော်ကျွန်တော်တို့ကလည်းရက်ကောက်ဘွဲကော်မရှင်ကသက်ဆိုင်ပေးထားတာမရှိဘူးအဲ့တော့ကျွန်တော်တို့ကလည်းကိုယ်စိတ်ကိုစားပြီးလုပ်နေရတာအားကြောင့်မို့ပုံစံသုံးကကြီးကိုအော်ခင်ဗျားတို့ဖြစ်ချင်လို့ရှိရင်ခင်ဗျားတို့ကမိတ်တူကူးဆိုပြီးပြောလိုက်တယ်အဲ့တော့ရွာဒီမှာဘာဖြစ်လဲဆိုတော့လက်ဆစ်မိရလည်းမရှိဘူးနောက်ပြီးမိတ်တူဆက်ကလည်းမရှိဘူးအဲ့တော့ပုံစံသုံးကကြီးဖြစ်ချင်တဲ့လူတွေကတော်တော်ပြဿနာတက်အဲ့ဒါကြီးရွာကြီးတော်တော်များများမှဖြစ်နေတယ်အဲ့ဒါနောက်ဆုံးကျွန်တော်တို့သိထားတဲ့သတင်းချက်ပါဗျာ
ကျွန်တော်သိထားတော့ကဒီကော်မရှင်ရုံးခွဲတွေကမြို့နယ်အစင်တီသူတို့ဖွဲ့ထားပါတယ်အဲ့တော့ဒီကိစ္စအုပ်ချုပ်ရေးမှုယုံနေပဲလုပ်နေလားကော်မရှင်ရုံးခွဲတွေကတော့မလုပ်ဘူးလား
အဲအဲ့လားလေသူပြောခက်တယ်ဟိုလူနဲ့ဒီလူနဲ့ပုံနေကြတာဗျအချို့ကလည်းရက်ကွက်အုပ်ချုပ်မှုသွားရင်ကော်မရှင်ရုံးကိုသွားကော်မရှင်ရုံးကလည်းအဲ့လိုရက်ကွက်အုပ်ချုပ်မှုရုံးကိုသွားစသည်ဖြစ်ပေါ်တော့အဲ့လိုမျိုးတစ်ဖက်နဲ့တစ်ဖက်ဘောလီဘောပုံနေရများတယ်ဗျအဲ့တော့အဲ့ကြားထဲမှာမင်းဆန်နိုင်ရှင်အဲလဲပေးနေတဲ့သူတွေကဘာလို့လို့လို့အမှန်မသိပဲနဲ့နောက်ဆုံးစိတ်ပြတ်ပြီးတော့ဟိုလဲပေးဖို့တောင်မှစိတ်ပြတ်သွားတဲ့သူတွေလည်းအများကြီးပဲကို
ဟုတ်ကဲ့ကိုတာလုံးဆောင်တဲ့လေးလိုက်မှမှခဏနေပြပါအောင်ခင်ဗျကျွန်တော်ကိုရဲအောင်ကိုဖိတ်ခေါ်ချင်ပါတယ်ကိုရဲအောင်ကြားပါလားခင်ဗျ
ဟုတ်ကဲ့
ကိုရဲအောင်ကတော့ဒီ Serenity Initiative မြန်မာလူတော့ငင်းအေးရှေ့ဆောင်ခေါ်ပါတယ်ဒီမဲဆန္ဒပညာပေးအဖွဲ့အစည်းဖြစ်ပါတယ်ကိုရဲအောင်အခုကိုရဲအောင်တို့အဖွဲ့အစည်းအနေနဲ့ကောဒီမဲဆန္ဒရှင်စင်းရင်မှန်ကန်ရေးပေါ့ဒါနဲ့ပတ်သက်လို့လုပ်နေတာလေးကျွန်တော်ရင်သိချင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်တို့ဒီ Serenity Initiative ပေါ့နော် TSI အနေနဲ့မဲဆန္ဒရှင်ဒီစရင်ဖြည့်သွင်းခြင်းပေါ့လုပ်နေမှာကျွန်တော်တို့ဒီကဆိုလို့ရှိရင်ကျွန်တော်တို့က Pilot Project ဆိုပြီးစလုပ်ခဲ့ကြကြအဲ့ကရန်ကုန်တိုင်းအလုံးမျိုးနယ်ရဲ့ဒီချင်းကြီးနယ်ဒီချင်းမျိုးနယ်ရဲ့ချင်းကြီးနယ်ရဲ့မြတီနာမျိုးနယ်မှာပေါ့နော်အဲ့ဒီမှာစပြီးတော့ကျွန်တော်တို့အကွက်ကဟိုနိုင်ငံတကာဒီ NGO တခုဖြစ်တဲ့ IFS ကျွန်တော်တို့ IFS ရဲ့ UEC ရဲ့ပူးပေါင်းပြီးတော့ဒီပညာပေးမှုတွေကိုတောင်းပန်နေတော့မှာကျွန်တော်တို့လုပ်ခဲ့ပါတယ်အဲ့ဒီလိုလုပ်ခဲ့ပြီးတော့ဒီမဲဆင်းတွေလာရောက်စစ်ဖို့ပေါ့နော်အမားပြင်စင်နာတွေမဲဆင်းမပိုင်ဆက်ဖြည့်တာတွေလုပ်ဖို့ဆိုတဲ့ကျွန်တော်ပညာပေးမှုတွေလုပ်ခဲ့ပါတယ်ဟုတ်ဒီနေ့တည်းမှာလည်းကျွန်တော်တို့ဒီမဲစင်းတွေဒီကတ်တဲ့အခါမှာသူအပိုင်းနဲ့အပိုင်းနဲ့ဒီကတ်တဲ့အခါမှာကျွန်တော်တို့ဒီအခွဲအနေနဲ့ကတော့ရန်ကုန်တိုင်းထဲမှာရှိတဲ့တချို့မျိုးတွေဟာဒီပညာပေးတဲ့လုပ်ငန်းတွေကိုကျွန်တော်တို့မဲစင်းတွားကြည့်ကြဖို့ပေါ့နော်ဆော်ဝေးကြီးလုပ်ငန်းတွေကိုကျွန်တော်တို့လုပ်ခဲ့ပါတယ်။ဟုတ်ကျွန်တော်တို့အခွဲနဲ့ဒီမီလီဆိုတဲ့ဒီရန်ကုန်နိုင်ငံဒီမတန်ဆန်းအခွဲနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဟာဒီလှုပ်ဆော်ရေးကြီးလူတွေလာကြည့်ဖို့ဆိုတဲ့နှုတ်တော်ကြီးအခွဲကိုလည်းကျွန်တော်တို့ထုတ်ဝေပြီးတော့သက်ဆိုင်ရာကော်မရှင်ရန်ကုန်တိုင်းမှာရှိတဲ့ကော်မရှင်အပီးပီးကိုနောက်ဆုံးပြီးရက်ွက်ကော်မရှင်အဆင့်ကြီးကိုကျွန်တော်အဲ့ဒီခွေတွေကိုကျွန်တော်ဖြန့်ချိပေးခဲ့ပါလေ
။ဟုတ်ကဲ့အဲ့တော့ကျွန်တော်မေးချင်တာကကိုရဲအောင်ကိုအခုလိုမဲဆန္ဒရှင်စီးရင်မှန်ကန်အောင်ပြုစုဖို့ကိစ္စအခုလိုလုပ်တဲ့အခါမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ဒေသဆိုင်ရာဖြစ်မျိုးနယ်အဆင့်ဖြစ်သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကဘယ်လောက်ရှိပါလဲ
။ဟုတ်ကဲ့ဟိုပူးပေါင်းဆောင်ရွက်မှုကတော့ကျွန်တော်တို့ဆောင်ရွက်တဲ့အခါမှာပူးပေါင်းဆောင်ရွက်မှုတွေအနေနဲ့ကတော့သူအစိုးရညွှန်ကြားထားတဲ့အတွက်ဟုတ်ကဲ့ဆောင်ရွက်မှုကျွန်တော်တို့အပြည့်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနကကိုတာလွန်ဆောင်ထဲနဲ့ပြောတဲ့အခါမှာခုနကသူကြုံရတဲ့အခြေအနေလေးတွေပေါ့နော်သတင်းတောက်တောက်နေနဲ့မြင်ရတဲ့အခြေအနေလေးတွေပြောပါတယ်ခင်ဗျာသူဖြစ်ကတော့ဒီဟိုဒီဒီစီမင်းတွေကိုတော်လေးရှော့ပေါ့ပေါ့လှုပ်လိုက်တဲ့ခါကျတော့မဲဆန္ဒရှင်စီးရင်ထပ်မာလို့နောက်တစ်ခုကတချို့နေရာတွေမှာတာဝန်ခံပြီးလုံးမဲ့လူမရှိတာလို့ဒီအခြေအနေရောဘယ်လိုရှိပါလဲကိုရအောင်တို့ဒါတွေရောမြင်ပါလားတွေ့ပါလားဟယ်လိုကိုရအောင်ကြားပါလားခင်ဗျာအကူရအောင်ဖုန်းလိုင်းကြသွားပါတယ်ကျွန်တော်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီမဲဆန္ဒရှင်စီးရင်နဲ့ပတ်သက်ပြီးတော့ပဲကျွန်တော်တို့ဒီရန်ကုန် view ရုံတောင်ငံဒေါခင်ဆိုးဝင်းကနေပြီးတော့ဒီပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဦးတင်ရေးကိုတွေ့ဆုံမေးမြန်းထားတာရှိပါတယ်ခင်ဗျာဒီအချက်လက်နဲ့ပတ်သက်ပြီးတော့မဆုမွေဖွင့်ပြပါအောင
်အဲ့တော့အခုဖြစ်တော်တဲ့မဲဆင်းရဘာလဲဆိုတဲ့အခါကျတော့ဒါအခြေခံမဲဆင်းရမှာအခြေခံမဲဆင်းရဘာဖြစ်လို့လဲဆိုတော့ကျွန်တော်ကအဲ2010မှာလည်းပဲမဲဆင်းမမှန်တဲ့ကြောင့်ပြဿနာတွေပြင်မှုရှိတယ်2012မှာလည်းပဲကျွန်တော်ကရွေးကောက်ပွဲပြင်နေကြင်ကြမယ်အလုပ်မယ်ဆိုကြင်ကြတဲ့ကွာဖွင့်လို့မှကျွန်တော်ရေးလိုက်ပါတယ်ပါတီများဟာ မိမိမဲဆန္ဒရှင်များမဲဆင်းမှာပါရေးပူပေါင်းဆောင်ရွက်ကြပါလို့ကျွန်တော်ရည်ခဲ့ပါတယ်။သို့သော်လည်းရေကောက်ဝင်နေကြမဲဆင်းမပါဘူးဆိုပြဿနာတွေမျိုးမျိုးရှာပါတယ်။အဲ့ဒီတော့ကျွန်တော်က2015တော့အရေးကြီးပါတယ်။ရေးသိအရေးကြီးတဲ့အခါကျဒီလိုပြဿနာရှာတာမျိုးကျွန်တော်အဖြစ်မခံရပါဘူး။ဒီပြဿနာလည်းကြီးထွားသွားရင်မကောင်းဘူးဆိုတော့နောက်ချက်ကလည်းကျွန်တော်ကအုတ်ချွေရုံကိုထာဝရအားကိုးနေရတာကျွန်တော်မလူကျင်တော့ဘူး။အဲကော်မရှင်လက်ထက်မှာလည်းပဲမဲဆင်းပိုင်ပိုင်နေနေရှိနေဖို့လိုတယ်ဆိုတဲ့အတွေးနဲ့ပဲကျွန်တော်ပါလုပ်လဲဆိုတော့အခြေခံမင်းစင်ကောက်မယ်ဆိုတော့ရန်ကုန်အပါဝင်ပေါ့လေရန်ကုန်ရဲ့ချင်းရဲ့ကချင်မှာသုံးနေရကျွန်တော်ဟိုပိုင် project လုပ်လိုက်ပါတယ်လုပ်ပြီးတော့အဲ့မှာသုံးသက်ပြီးတော့ပိုင်မှာတနင်္ဂနွေလို့ကျွန်တော်ကောက်လိုက်ပါတယ်ကောက်ပြီးတော့မှကျွန်တော်ဒီ2015ရက်မှာ၄ချိန်ကျွန်တော်ခွဲကတ်လိုက်ပါတယ်ဒါပထမဆုံးချိန်ခွဲကတ်လိုက်တဲ့ကောပြဿနာအလိုပဲအာမာတယ်မာတယ်မာတယ်မာတယ်ဆိုတော့အဲ့ချိန်မှာကျွန်တော်ကြည့်ပါတယ်ဟိုဘယ်နေရာလုံးများလာကြည့်တယ်ဆိုလာကြည့်တာ33ရာနှုန်းရှိပါတယ်။အဲတိုးတော့လည်းပဲအဲ့ရတဖြည်းဖြည်းဖြစ်လာတဲ့ခါကျတော့နောက်ဆုံးမှာတော့50ရာနှုန်းတော့လာကြည့်ပါတယ်။အဲ့တော့မှားတာတွေလည်းပဲကျွန်တော်ကြည့်တဲ့ခါကျတော့ခုနပြောသူပဲတစ်ကတော့ဟိုစာလုံးပေါင်းမှားတာပေါ့။ဟိုစာလေးနဲ့စာအမစာလုံးနဲ့စာနဲ့နတ်သားနဲ့စာအမမတ်သားနဲ့စာနဲ့အစရှိတယ်ပြော။ဒါကစာလုံးပေါင်းမှားတာရှိပါတယ်။နောက်ခါကျတော့မှားလဲဆိုတော့ဟိုကျွန်တော်တို့ကွန်ပျူတာနဲ့တွင်းတာပေါ့။ဟိုအနာချလွှဲတာပေါ့မောင်မောင်လို့ပြောလိုက်ခါဟိုရိုက်တယ်လို့မောင်အောင်လို့ချာချာလို့ရိုက်လိုက်တာမျိုးရှိပါတယ်ဆိုတော့ခါကျအဲ့ဒါတွေဖြစ်ပြီးတော့ကျွန်တော်အများကြီးပဲဝေဖန်တာပေါ့လေအလုံးလေးတိပါ30ရာနှုန်းနဲ့80ရာနှုန်းမှားတယ်ကျွန်တော်လည်းပြောပါတယ်ကောင်းပါပြီဥပဒေကကျွန်တော်တို့ကပြည့်စုံရမယ်ကတ်ရမယ်ပြီးပါ30ရာနှုန်းမှားတယ်ပြီးဆိုတော့ဒီဒေတာမပြနိုင်ဘူးအဒေတာမပြနိုင်တဲ့ခါကျတော့ကျွန်တော်ကတတော်ကိုဟိုရင်းပြူအဲ့လို့ဆိုတော့ကျွန်တော်ပြောပါမယ်ဆိုကျွန်တော်ဒီမှာအနေပြီးတော့မှကျွန်တော်ပြီးသွားတဲ့ခါကျပြောပြတယ်မဆန်လာရှင်6သိန်းရှိတယ်လာကြည့်တာ2သိန်းကျော်လာကြည့်တယ်အဲ33%ရှိတယ်ပြင်ထားတာတွေအလုံးပေါင်း7300ရောင်းရှိတယ်ဆိုတော့ကျွန်တော်အလောလကဲမများပါဘူးဗျာလို့ကျွန်တော်ကတော့ဒါတော့ဟိုလွတ်တော်လည်းမီးတော့လွတ်တော်ကိုလည်းဒေတာနဲ့ပြန်မှုပါတယ်
ဒါကတော့ဒီပြောင်းစုရွက်ောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ကြီးကနေပြီးတော့ကျွန်တော်တို့ view မြန်မာပိုင်းနဲ့တွေ့ဆုံမိန့်မြန်းကမှပြောသွားတာပါသူကတော့ဒီမဲဆန္ဒရှင်စီရင်အမှားယွင်းတွေဘာကြောင့်ဖြစ်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ပြန်ရှင်းပါလေဒါအပြင်အမှားယွင်းနေရဆိုပြီးတော့ဝေဖန်ကြတဲ့30ခန်းတုန်းနဲ့80ခန်းတုန်းပြောကြတယ်ဒါပေမဲ့တကယ်လက်တွေ့သူစစ်ကြည့်တဲ့ခါကျတော့အဲ့လောက်မရှိပါဘူးဆိုပြီးတော့ပြောပါတယ်ခင်ဗျာကိုရဲအောင်ဒါနဲ့ပတ်သက်လို့ဘာများပြောလို့ပါလဲကိုရဲအောင်ကြားပါလားမသိ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်တော့ဘာလို့ဖြစ်ပါတယ်ခင်ဗျာတကယ်တမ်းပြောမယ်ဆိုရင်တော့အလောက်အများကြီးတော့အမှားယွင်းမရှိပြင်မဲ့ဒါပေမဲ့အမှားယွင်းရာဂိုင်းနှုန်းကတော့လေများတော့များပါတယ်ခင်ဗျာများတော့များပါတယ်ဆိုတဲ့နေရာမှာအဓိကအားဖြင့်ကတော့ကျွန်တော်တို့ဘာတွေတွေ့ရလဲဆိုလို့ရှိရင်နံမေးတွေဟိုပြုတ်ပြန်ခဲ့တာဒီကျွန်တော်တို့အများကြီးတွေ့ရပါတယ်နောက်တစ်ခုကမွေးပက္ခိယတွေပေါ့လေနောက်တချို့တွေဆိုဒီမှာမရှိတဲ့လူတွေတွေ့ရပါတယ်နောက်တစ်ခုကဒီအမှားယွင်းရာဂိုင်းနှုန်းကိုကျွန်တော်ကြည့်တဲ့အခါမှာလေလာကြည့်တဲ့လူရဲ့ပတ်စနစ်ပုံမှာမူတည်ပြီးတော့ကျွန်တော်တို့တွက်ချက်ရပါမှာဒါပေမဲ့အဓိကအားဖြင့်တော့ခုကျွန်တော်တို့လာကြည့်တဲ့လူတွေကကျွန်တော်ရာဂိုင်းနှုန်းအပြင်ဆိုလို့ရှိရင်ကျွန်တော်တို့က20ရာဂိုင်းနှုန်းအောက်မှာပဲကျွန်တော်တို့ရှိနေပါလေလာရောက်စစ်ဆေးတဲ့လူတွေကအဲ့တော့လာရောက်စစ်ဆေးတဲ့လူတွေက20ရာဂိုင်းနှုန်းလောက်မှာဒီလိုအမှားတွေတွေ့ကြတယ်ပြင်ဆင်ရတာရှိတဲ့အခါမှာလာမကြည့်တဲ့လူတွေရဲ့အမှားတွေကတော့ဘယ်လောက်ရှိလဲဆိုတာကိုတော့ကျွန်တော်တို့သိချာချာစမ်းသပ်ဖို့တော့လိုလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုရဲအောင်ဒီအခုလို့ဒီမဲဆန္ဒရှင်စီရင်နဲ့ပတ်သက်လို့လူတွေခုနကကုသလုံလည်းပြောပါတယ်လူစိတ်ဝင်စားမှုနည်းတာကဒီပေါ်မှာယူကောက်ဘဲကော်မရှင်ကိုပဲအပြစ်ဖို့ရမလားတိုင်းသားဒီဝင်ပြိုင်မဲ့နိုင်ငံပါတီလိုပဲပြစ်တင်ရမလားကိုယ်တိုင်မဲဆန္ဒရှင်တွေကိုပဲအပြစ်ပြောရမလားဘယ်သူကပို့ပြီးတော့တာဝန်ရှိပါလဲ
ဟုတ်ကဲ့ပါကျွန်တော်ဒါနဲ့ဟိုအတိအကျပေါ့နော်ဒီတာဝန်ရှိမှုအပိုင်းနဲ့ပြောရမယ်ဆိုရင်တော့ဗျာတကယ်တမ်းကျတော့ပြည်သူတွေတာဝန်ရှိတာကတော့ပြည်သူတွေဟာဒီရုပ်တော့ပွဲမှာကျွန်တော်တို့ဟာဒီမဲဆင်းမှာပဲအသက်ကြီးတဲ့သူ့ရဲ့သတ်မှတ်တဲ့အကိုင်ရည်လို့ရှိရင်မဲသွားပြီးဖို့အတွက်ပဲကျွန်တော်တာဝန်ရှိပါတယ်တကယ်တမ်းပြောမယ်ဆိုရင်ဒီမဲဆန္ဒရှင်စီရင်ကိုမှန်မှန်ကန်ကန်ပြုလုပ်ဖို့အတွက်ကအတိအကျတာဝန်ရှိတာကတော့ပြည်သူရုပ်တော့ပွဲကော်မရှင်မှာပါဒါကဒီအောင်ရွေးကော်ဝဲကော်မရှင်ရဲ့လုပ်ငန်းလေအဓိကလုပ်ငန်းလေဖြစ်ပါလေဒီမင်းစင်းကကျွန်တော်တို့ကဒီ2015မှာဒီရွေးကော်ဝဲကကျွန်တော်ပြုလုပ်ပေးရမှာဖြစ်တဲ့အတွက်ဒီထဲပူစောပြီးတော့မင်းစင်းတွေကိုတေးချာချာပြုလုပ်တယ်ကျွန်တော်တို့အချိန်လုံးကလို့ရပါတယ်ကျွန်တော်စမ်းဆက်တောင်းမှာကျွန်တော်တို့ကောက်ခဲ့သေးတာပဲဒါပေမဲ့ဆိုကျွန်တော်တို့အနေနဲ့ဒါဟုတ်လည်းအဖြစ်ပြောနေလို့လေထိုင်နေလို့လေဒီစီးရင်ကမှန်ကန်သွားမှာမဟုတ်တဲ့အတွက်ဒီပေါ်မှာကတော့ဒီလိုဖြစ်လာတဲ့အခါမှာအဓိကအားဖြင့်တော့ပြည်သူတွေကိုတာဝန်လွှဲမချပဲနဲ့ကျွန်တော်ရွေးကော်ဝဲကော်မရှင်ရဲ့သက်ဆိုင်ရာဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေရဲ့နောက်ကဒေသနယ်ကအုပ်ချုပ်ရေးအဖွဲ့အစည်းတွေရဲ့နောက်ကအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဒါကိုပူးပေါင်းပြီးတော့ကျွန်တော်တို့ဒါကိုဘယ်လိုလုပ်အမှန်ဆုံးဖြစ်အောင်ကျွန်တော်တို့ပြင်မလဲဆိုတာကိုတော့ပူးပေါင်းပြီးတော့ကျွန်တော်စူးစမ်းနေပါတယ်ခင်ဗျ
။ဟုတ်ကဲ့နောက်ချက်ကအခုပ ပြင်ဆင်ဖို့အတွက်စ조사တဲ့အခါမှာလှုပ်လာတဲ့အခါမှာဝေဖန်မှုတော်များဖြစ်လာတဲ့အခါမှာခုနကကျွန်တော်မိခဲ့ပါတယ်ကုသလွန်ပြောတဲ့အထက်မှာတချို့ဒီစီမင်းစီကနေရော့ရဲနဲ့လှုပ်လာတယ်နောက်တစ်ခါတချို့ကတောင်းမခံမနဲ့ရှောင်လာတယ်အဲ့တော့အခုပြင်ဆင်ရေးကိစ္စတွေမှာကောအဲ့လိုမျိုးအခြေအနေတွေကဘယ်လိုအခြေအနေရှိလဲတိုးတက်လာလားပြင်ဆင်ဖို့ကိစ္စဆောင်တဲ့အခါမှာဘယ်လိုအခက်အခဲတွေဘယ်လိုအခြေအနေတွေရှိနေပါလဲ
ဟုတ်ကဲ့ဒီကျွန်တော်တို့ဒီမဲဆင်းပေါ့နော်မဲဆင်းကတ်တဲ့အခါမှာနောက်ဆုံးအချိန်ကတ်တော့ကျွန်တော်တို့14ရက်ကိုကျွန်တော်ရက်ထပ်တိုးပြီးတယ်ရက်ထပ်တိုးပြီးတော့ပြည်သူတွေလာကြည့်ပဲဒီမှာပြင်ဆင်ဖို့ပထမပိုင်းမှာကျွန်တော်တို့ပြင်ဆင်ဖို့နည်းနည်းအခက်အခဲရှိကြတယ်ရှိရဆိုတာကိုယ်တိုင်ပြည်သူတွေလာပြင်မှာပေါ့နော်ဒါပေမဲ့နောက်ပိုင်းမှာတော့နိုင်ငံရေးပါတီတချို့နဲ့ဒီယူသောဝက်ကော်မရှင်နဲ့ညှိနှိုင်းပြီးတဲ့အခါမှာနိုင်ငံရေးပါတီတချို့ကဒီအိမ်နိုင်ငံရောမဲဆင်းနေလိုက်စစ်ကဲသူတို့ကလည်းအကျိုးဆောင်ပြီးတော့ကျွန်တော်တို့ပြင်ပေးတာတွေ့ရပါတယ်အဲ့ဒီမှာလည်းကျွန်တော်တို့ဘာတွေတွေ့ရလဲဆိုလို့ရှိရင်တစ်ချက်ကကလိုအပ်တဲ့ဖောင်တွေပေါ့သက်ဆိုင်ရာဟိုမျိုးနယ်ကော်မရှင်အဖွဲ့အစည်းတိုင်းကော်မရှင်တွေကတော့ဒီခရိုင်ကြီးကတော့ဒီဖောင်တွေကရှိပါတယ်လို့ပြောပြီးမြဲတကယ်ကိုအောက်ခြေတကယ်ကိုဒီဟာကိုလုပ်ငန်းကိုဆောင်ရွက်ရတဲ့ရက်ကြီးကော်မရှင်အဖွဲ့အစည်းတွေမှာလုံလောက်တဲ့ဖောင်တွေမရှိတဲ့နေရာတွေမှာကျွန်တော်တို့မရှိတဲ့နေရာတွေလည်းတွေ့ရပါတယ်တချို့နေရာတွေမှာတော့လုံလောက်ဖောင်တွေထုတ်ပေးတာရှိတယ်ဒါပေမဲ့နောက်ဆုံးမှာဖြည့်ဆောင်မှုအနေနဲ့ဒီဖောင်တွေကိုကျွန်တော်တို့လိုအပ်လို့ရှိရင်ကော်မရှင်နဲ့ညှိနှိုင်းပြီးတော့ကိုယ့်ဘက်ကိုအပြင်းအထန်တွေလှုပ်လာပြီးတော့ကျွန်တော်တို့လာပြန်တင်ရင်လည်းရပါတယ်ပြီးတော့ဖြည့်ဆောင်မှုတွေလုပ်ပေးတာရှိပါတယ်ဒါပေမဲ့အခုကျွန်တော်တို့တွေ့နေရတဲ့အခြေအနေကခုနကကျွန်တော်ဒါလုံဆောင်ချက်ပြောထားတဲ့ပုံစံ၃ကြီးပေါ့လေ၃ကြီးဆိုရပေါင်း180ကျော်ဟိုနေထိုင်တဲ့လူကမိမိငကူနေရဲ့မဲဆန္ဒနဲ့မှမဲမပေးခြင်းဘူးအခုရောက်ရရှိရောက်နေတဲ့နေရာမှာမဲပေးခြင်းနဲ့ဆိုရင်ဒီနေရာမှာကျွန်တော်အမြင်ဆိုရင်ပြင်တွင်းဝင်ပေါ့ပုံစံ၃ကြီးနဲ့ကျွန်တော်တောင်းဆိုရမယ်အဲ့ဒါကကျွန်တော်အော်တိုဘာလာ၁၀ရက်နေ့မှာနောက်ဆုံးထားပြီးတော့ကျွန်တော်တောင်းဆိုရမယ်ဆိုတာကိုထုတ်ပြန်ထားတာရှိတယ်ဒါနဲ့ပတ်သက်လို့တချို့နေရာမှာခုနကျွန်တော်ကြားလိုက်ကြတာ၃ကြီးဖောင်တွေထုတ်ပေးရဆိုပေမဲ့ကျွန်တော်တို့ဒီအင်းစိတ်ညွန့်နယ်မှာဆိုရင်ကျွန်တော်ဒီနေ့ကျွန်တော်နေခင်းရကျွန်တော်မိတ်ဆွေတယောက်ကရက်ကြီးခရိုင်ကပြောပါတယ်၃ကြီးဖောင်တွေကိုရက်ကြီးကော်မရှင်ရုံးနေမှာအချိန်ပတ်ထုတ်ယူပြီးတော့ဒီလောက်ပတ်ထုတ်ယူပြီးတော့ဒီဖောင်တွေနဲ့ဖြစ်ပြီးတော့ပြင်မာလို့ပြောရမယ်ဒီနေ့သူသွားတဲ့အခါမှာရက်ကြီးကော်မရှင်ရုံးတကူအတူမှာဒါလိုထုတ်ပေးဖို့အမိန့်မပေးထားသေးဘူးဆိုတာမျိုးသူ့ကိုပြောလိုက်တာကိုရှိပါတယ်အဲ့တော့ဒီအရေးပတ်သက်လို့ညွှန်ကြားချက်တွေကလည်းတိကျပြသားတဲ့ရှင်းလင်းတဲ့ညွှန်ကြားချက်တွေကိုထုတ်ပြန်ဖို့လိုအပ်ပါတယ်။ဘာလို့လဲဆိုတော့အဓိကဒီမဲဆန္ဒရှင်စီရင်မှန်ကန်မှုအတွက်အရေးကြီးဆုံးကတော့ကျွန်တော်ကရက်ကြီးကော်မရှင်ဖွဲ့ဝဲတွေအရေးကြီးဆုံးပါ။သူတို့ကပြည်သူ့နဲ့တိုက်ရိုက်ကြည့်နေရတယ်။တိုက်ရိုက်ပြုစုနေရတဲ့လူတွေပါ။ဒီလူတွေမှာတိကျခိုင်မာတဲ့ညွှန်ကြားချက်တွေဒီလူတွေလက်ထက်ရောက်ဖို့အရေးကြီးလို့လိုအပ်တဲ့ပစ္စည်းတွေရှိဖို့လိုအပ်ပါတယ်။နောက်တစ်ခုကမဲဆင်းရင်းကိုဘယ်လိုပြုစုအောင်မယ်ဆိုတဲ့ကောင်းမွန်တဲ့ကျွန်တော်တို့ဒီပြောမယ်ဆိုရွက်ောက်ပွဲနဲ့ဆိုင်တဲ့အသင့်အင်ပင်ငန်းတွေအသိပညာတွေဒီလူတွေမှာအပြည့်အဝရှိဖို့လိုအပ်သေးတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုရဲအောင်လေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကုသလွန်ဆောင်ထက်ကိုကျွန်တော်ပြန်မေးချင်ပါတယ်ကုသလွန်ကြားပါလားခင်ဗျာ
โอเค
ကုသလွန်ဆောင်တဲ့ခုနကဦးတည်ပြောသွားတဲ့ဖြည့်ရှင်းချက်ကိုတော့ကြားမိမှာပါကျွန်တော်နောက်ချက်မေးချင်တာပြောင်စုရွက်ောက်ပွဲကော်မရှင်အနေနဲ့သူရဲ့ဖြည့်ရှင်းချက်ပေါ်မဲဆန္ဒရှင်စီရင်မှားတာဘာကြောင့်မှားတယ်နောက်တစ်ခုကမှားတယ်လို့ဝေဖန်တာကြီးကြီးမားမားပြောတဲ့လောက်လည်းမဟုတ်ပါဘူးဆိုတော့တစ်ချက်ပါပါတယ်နောက်တစ်ချက်ကကျွန်တော်မေးချင်တာကပြောစုရုပ်ောက်ပွဲကော်မရှင်အနေနဲ့ခုနကကိုရဲအောင်ပြောသွားလို့တနေရာမှာတမျိုးလိုဖြစ်နေတဲ့အခါကျတော့ရုပ်ောက်ပွဲကော်မရှင်အနေနဲ့တိတိကျကျညွှန်ကြားချက်တွေထုတ်ပေးနိုင်တဲ့အနေအထားမျိုးနောက်မဲရုပ်ောက်ပွဲနဲ့ပတ်သက်လို့ပညာပေးမှုအနေအထားမျိုးအဲ့ဒါနဲ့ပတ်သက်လို့ကိုသားလုံးဘယ်လိုမြင်ပါလဲခင်ဗျလုံလောက်ရဲ့လားလုံနေတယ်လို့မြင်ပါလားလုံနိုင်ရဲ့လားဟို
ပထမဆုံးစပြောရမှာတော့လေဒီရုပ်ောက်ပွဲကော်မရှင်ကနေပြီးတော့ဒီလေဒီလေစာပြီးထုတ်ပြန်တယ်ကွာဒီတို့ဒီဒီကြကြပုပ်ပုပ်လေးလေးမလုပ်ခဲ့တာကြီးရှိတယ်ဟိုဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီတချို့ဒီသမိုင်းတိုင်းကရွာတွေမှာဆိုလို့ရှိရင်ဒီရုပ်ောက်ပွဲကော်မရှင်ကထုတ်တဲ့ဒီဘာပဲနော်လေဒီနော်အဲ့လေဒီကိုရက်ကအုပ်ချုပ်ရေးဘုံမှာမကတ်ဘူးမကတ်တဲ့နေဟိုတကယ်တမ်းဆိုရင်ဒါကြီးကထင်မှန်နေတာရှိရနေမှာသူတို့တက်ပြရမှာပေါ့နော်တကယ်တော့အိုးရပ်ကအုတ်ချိုရီယုံမှာကဲ24နာရီတွားကြည့်နိုင်တယ်ဆိုပေမဲ့လေတချို့ရပ်ကအုတ်ချိုရီယုံတွေကတိတ်ထားတာလို့အဲနောက်ပြီးတော့အဲ့ဟိုလဲကြီးကိုဒီလိုကက်ဆီယာပုံပြားမရှိလို့ဆိုပြီးတော့ဒီစာအုပ်လိုက်ကြီးကိုအဲရပ်ကအုတ်ချိုရီအိမ်ကိုယူသွားတာလို့ရပ်ကဟိုရပ်ကအုတ်ချိုရီယုံမှာမထားတာလို့ပေါ့နော်အစလေးကဟိုစပြီးလုတ်ခဲကဟိုမှားရင်းလာတာပေါ့နော်ဒီလဲကြီးစထုတ်ပြတဲ့ချိန်ကအဲ့တော့ကျွန်တော်တို့ကလည်းမေးတယ်ဒီရုပ်ောက်ပွဲအစစ်အရရဲ့ကြီးရုပ်ောက်ပွဲကော်မရှင်ကြီးဟာရုပ်ောက်အုပ်ချုပ်ရေးကိုမေးတဲ့အခါမှာသူတို့ပြောတဲ့စကားကလည်းရှင်းရှင်းလေးပဲကျွန်တော်တို့ကိုဒီပြည်သူရုပ်ောက်ပွဲကော်မရှင်ကနေပြီးဘတ်ဂျက်ချပေးထားတာမရှိဘူးကျွန်တော်တို့ကကိုထမင်းကိုစားပြီးတော့ကျွန်တော်တို့လုပ်နေရတာအဲ့တော့ခင်ဗျားတို့ကိုမဲစင်းကိုကိုရှင်လို့ရှိရင်လိုက်ပြီးလိုက်ကြည့်ဆိုပြီးတော့ဟောတော့ဒီလိုမျိုးစားပြီးတော့သူတို့ကဟိုတုံ့ပြန်တာရှိပါတယ်ဒါကျွန်တော်တို့ဒါဟိုကျွန်တော်တို့လည်းကျွန်တော်တို့ရင်ထာနာမှာလေဒါပြင်ခေါ်ပြခဲ့ပါတယ်
။ဟုတ်ကဲ့
။အဲ့လိုမျိုးနေနဲ့စပြီးတော့ဟောပေါ့နော်မှားလာတာပဲနော်။အဲ့ဒီမှားအခုချိန်ကြီးလဲ မှနေတော့မယ်ပြင်မို့လဲခုနကပြောလို့ပေါ့တိုးတက်မှုရှိသလားဆိုတော့လေဟိုတိုးတက်မှုတော့မဟုတ်ဘူးဒါပေမဲ့ပို့ပြီးတော့မှားအောင်လို့လုပ်နိုင်တဲ့အခွင့်အရေးကြီးများလာတော့မှဆိုကျွန်တော်ပြောဥက္ကကြီးဆိုလို့ရှိရင်သင်္ကန်းကြီးမှာသူတို့အဲဒီလိုမျိုးအိမ်တိုင်းစီလိုက်ဝင်တာပေါ့နော်အဲဆိုလို့ရှိရင်မဖြစ်သေးဘူးပေါ့ဟိုဘာဖြစ်လို့လဲဆိုတော့ဒီတုံးကကြီးဝင်တယ်ဆိုတာတကယ်တော့သူ့ရဲ့ဟိုဒီ user regulation ဖြစ်တဲ့အကွက်တဲမှာရပောင်း180နေထိုင်ရမယ်ဟာဟိုတခြားဟိုဒီတခြားမဲဆန္ဒနယ်မှာမဲမပေးပါဘူးဆိုတော့ဟာဒီဒီလူမျိုးကြီးမဲဆန္ဒနယ်မှာမဲပေးဖို့ဟိုဆက်ဖြတ်ပါတယ်ဆိုရင်အလိုရှောက်ပါပြီပေါ့နော
်
အဲ့လိုမျိုးကြီးရှိတော့မှဟိုထုတ်ပြရမယ်ဟာအခုတော့ဒီလိုမျိုးဟုတ်ကဲ့နဲ့ဟိုဟိုဟိုလက်ကမ်းစာဆောင်တွေဒီလိုလိုက်ဝင်ရတော့နော
်ဟုတ်ကဲ့
ဒါရောကျွန်တော်တို့ကတော့တန်ရရှိပါတယ်ဒီတိုင်းဆိုလို့ရှိရင်ပြည်သူ့ဘက်ကကော်မရှင်ကလောက်တာရာဒါသလွဲကြီးဖြစ်နေတယ်မာပီဆက်ဆက်မာနေလို့ပဲကျွန်တော်တို့ကပြောလို့ရပါတ
ယ်ဗျ။ဟုတ်ကဲ့ကိုသာလုံဆောင်ထက်ကိုကိုရအောင်လီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်တို့ရရှင်နေချူအလှည့်ပေးကြပါလေ။ကိုကျော်မြင့်တင်ကိုကျော်မြင့်တင်ကကိုကျော်မြင့်တင်ကြားပါလားခင်ဗျာ
။ဟုတ်ကဲ့
ကိုကျော်မြင့်တင်ကဘယ်နေရလဲဘယ်ရလဲအရင်ဆုံးပြောပါအောင
်။ဟောဟုတ်ကဲ့ပါရခိုင်ပြည်နယ်ပုံနာကျွန်းမြို့ကဟိုကဟုတ်ကဲ့ပါ
ဟုတ်ကဲ့ဆွနစ်လို့ရပါပြီခင်ဗျာဟုတ်ကဲ့ပုံနာကျွန်းအချင်းညရောပါအောင်ဆွနစ်လို့ရပါပြီမင်းမြန်ရင်လည်းမင်းမြန်လို့ရပါတယ်။
အဟုတ်ကဲ့ပါကျွန်တော်တို့ဒီပုံလုံးကျင်းမြို့နယ်မှာဆိုလို့ရှိရင်ဒီမင်းစင်နာရှင်ရေပေါ့လေမင်းစင်ရလူတေတေနေရလူတွေပါနေပါတယ်မင်းစင်မှာနောက်ပြီးတော့အိမ်တစုတစုမှာနေပြီးတော့ကျွန်တော်တို့ဒီအသာစခင်နိုင်အထက်၅ဦးရှိလို့၅ဦးရှိလို့ရှိရင်လည်းဟိုက၂ဦးပဲပါပါတယ်မင်းစင်မှာဒါကအဓိကတော့ဘာနာဆိုင်ရလဲဆိုတော့ကျွန်တော်တို့ဒီမြို့နယ်ကော်ဖီကော်မရှင်ဆိုင်နေပါတယ်နောက်ပြီးတော့ရကောချီကော်မရှင်နဲ့ဆိုင်ပါတယ်ရကောချီကော်မရှင်တွေကလည်းပါလဲဆိုတော့ဒီတိတ်ပြီးတော့ပါလဲဆိုတော့ဒီရကောအုပ်ချုပ်မှုတွေကဟိုကနှိမ့်ဆက်တဲ့လာတင်တဲ့လူတွေခန့်ထားတွေ့ရတယ်ကျွန်တော်တို့နိုင်ငံခြားမှာဆိုလို့ရှိရင်နော်ဝေးနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ကရက်ကွက်ချစ်ရကော်မရှင်အဖွဲ့ခွဲဆိုတာဒီတမကြားတဲ့လူတွေပေါ့နော်သူဟိုတောင်ဟိုဟာရဲရော်ကချင်းညူလဲသားတဲ့လူတွေပေါ့စီရတမလည်းရှိတဲ့လူတွေပဲခန့်ထားတွေ့ရတယ်ကျွန်တော်တို့ပုံမြင့်မျိုးနေမှာကြာတော့ဒီကော်မရှင်ရက်ကွက်ချစ်ရကော်မရှင်တွေကရက်ကောက်အုပ်ချုပ်မှုတွေကနှိမ့်ဆက်တဲ့လူတွေပေါ့နော်လာတင်တဲ့လူတွေပဲခန့်ထားတွေ့ရပါတယ
်ကိုကျော်မြင့်တင်ကဘယ်လိုဖြစ်လို့နော်ဝေးကိုဥပမာပေးလိုက်တာလဲနော်ဝေးကဟုတ်ကဲ့
ဟုတ်ကဲ့ပါနော်ဝေးမှာကျွန်တော်ကရေဒီယိုမှာနော်ဝေးမှာ election လောက်တာရုပ်ကောင်းလောက်တာ
အဲ့လိုအဲ့ရယူကောက်ပွဲချင်းတွေလည်လာယူနေကြအဲ့တော့ခုနကကျွန်တော်တခုမေးချင်တာခုနအမားယုံးနေနဲ့ပတ်သက်လို့အမားယုံးနေနဲ့ပတ်သက်လို့ပြင်ဆင်တာတို့ဘာလို့ကောကိုကျော်မြင့်တင်ပါဝင်ဒေသခံတွေကကြိုးစားကြသေးလား
အာကျွန်တော်တို့ရခိုင်ကျွန်တော်ပုံမြင့်မြင့်နဲ့မကြတော့လူတွေကဒီတဘာဝပြင်းရင်တွေနဲ့ပတ်သက်ပြီးတော့ဒီဟိုပါပေါ့နောက်စံကန်တွေပေါ့နော်ရေလုံးငင်းတွေပေါ့ရေလုံးငင်းတွေအကုန်လုံးတာမင်းနဲ့ကြိုးပပြစီတယ်နောက်ပြီးတော့ဆောင်းလေယာဉ်မြေတွေတက်စီတဲ့အခါမှာဒီလူတွေကပါလဲဆိုဒီရုပ်ောက်ကနေပတ်သက်ပြီးတော့မင်းစင်းနေပါမပါဘူးဆိုတာရကောကော်မရှင်ရုံးမှာတော်တော်ကြည့်တာတော်တော်များအားနေပါခင်ဗျာ
ဟုတ်တယ်စိတ်ဝင်စားကြဘူးပေါ့ချင်းကြီးကရေပေးရလဲဖြစ်နေတော့စိတ်ဝင်စားကြတဲ့သဘောပေါ့
ဟုတ်ကဲ့ပါအဓိကတော့ပါလဲစိတ်ဝင်စားဘူးဗျာအဓိကစားဝန်နေရတယ်တော်တော်ခက်ခဲခက်ခဲရှိတယ်ဒီလေယာဉ်လုံငင်းခွင်တွေအကုန်လုံးရေလွှမ်းမိုးတော့တဲ့ခါမှာကျွန်တော်တို့ဒီတောက်တူတွေဒေသခံပြည်သူတွေကတော်တော်ကိုမင်းစင်းနေပတ်သက်ပြီးကျွန်တော်စိတ်ပြီးတော့စိတ်ဝင်စားမှုအတော်တော်များအားနေရတွေ့ရပါတယ်ခ
င်ဗျာဟုတ်ကဲ့ပါကိုကျော်မြင့်ကြီးကျေးဇူးပါခင်ဗျာကျွန်တော်မြန်မာနိုင်ငံကလည်းဒီမဲဆန္ဒတွေပဲပြီးကန်ဒီယာအဲ့လိုအခြေအနေမျိုးတွေခဏခဏကြုံရတဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ရောကိုရဲအောင်နည်းနည်းလေးဆွေးနွေးပေးပါလားအခုရေပေးရနေလို့ပါကိုကြုံလာတဲ့မဲဆန္ဒရှင်စင်းကိစ္စတွေတိုက်တိုက်နေတဲ့ခါကျတော့ဒီကိစ္စကအခက်အခဲတစ်ခုဖြစ်လာနိုင်လား
ဟုတ်ကဲ့ပါအဲ့ဒါကတော့ကျွန်တော်လည်းမြင်ပါတယ်အခက်အခဲတစ်ခုဖြစ်လာနိုင်တယ်လို့မြင်ပါတယ်အဲ့ဒီအရာနဲ့ပတ်သက်လို့တော့ဗောနော်ကျောင်းစုရွေးကောက်ပွဲကော်မရှင်ကတော့သူကပြောထားလဲဆိုတော့ဒီသူ့ရဲ့ဖြစ်ချင်းချက်ကတော့ဒီမဲပြီးတဲ့အခါမှာအထောက်အထားတွေဒီကြောက်ဆုံးသွားရင်လည်းဒီအရင်ကတော့ကျွန်တော်ဆက်လက်လုပ်ရဲသွားမလားမဲပြီးခွင့်အထောက်အထားတွေဒီရက်ွက်တဲ့ guide ဝေပေးမယ်ဆိုတာသူပြောပါတယ်ဒါပေမဲ့ဟိုဘာအခက်အခဲရှိနိုင်လဲဆိုအခုကျွန်တော်တို့ဒီလောက်ကုန်လို့ရှိရင်ပြင်ညာမဲ့မဲစင်းဟာဒီသဘောဘေးအန္တရာယ်ကြီးတော့ကျွန်တော်တို့ဟာရက်ကိုကျွန်တော်တို့ရွှေ့လိုက်ပါတယ်နောက်မှာကျွန်တော်တို့ပြင်ညာနိုင်မယ်ဆိုအပြုဖြစ်နေပါလေ။အဲဒီမှာကျွန်တော်တို့ဘာရှိလဲဆိုလို့ရှိရင်ဒီနောက်ဆုံးမင်းစင်းတွေကတ်တဲ့အခါမှာပြင်ဆင်တာတွေဖြစ်ဆက်တာတွေကန့်ကွက်တာတွေလုပ်ကြပါလေ။အဲဒီကန့်ကွက်တာတွေပြင်ဆင်တာတွေဖြစ်ဆက်တာတွေကျွန်တော်တို့ကော်မရှင်ကဟိုရက်ကြီးကော်မရှင်နေစီကိုတင်ပြထားတာရှိတယ်။ဒါပေမဲ့သူ့ရဲ့ဥပဒေအရဆိုရက်ကြီးကော်မရှင်တွေကခုနှစ်အတွင်းဒီတင်ပြတဲ့လူတွေစီကိုပြန်ပြီးအကြောင်းပြန်ပေးရတယ်လက်ခံနဲ့လက်မခံဘူးပေါ့နော်သူတင်ပြချက်ဒီပေါ်မှာအခုကကျွန်တော်တို့အကြောင်းပြန်တာကိုကျွန်တော်မကြားဘူးမကြားတဲ့အခါမှာအခုကတည်းကမဲစရင်ဒီငကူတို့ကကျင်းစင်းနေသတ်မှတ်ကြောက်ဆိုးတဲ့လူရဲ့မဲစရင်ပြန်ပြင်ပြီးတော့ကတ်မှလာဟုတ်လားအဲ့ဒါကလည်းကျွန်တော်တို့တော်တော်စိတ်ဝင်စားဖို့ကောင်းပါအဲ့လိုပြန်ကတ်တဲ့အခါမှာသင်တဲ့လူတွေအကုန်လုံးကိုလက်ခံပြီးတော့ပြန်ပြင်တာဘယ်လိုလဲဆိုတာကလူတိုင်းကအပိတ်တစ်ခုအလိုအနေနဲ့ကိုဖြတ်ပြီးတော့ကြည့်ရမယ်လို့ကျွန်တော်တို့ရောက်နေတာတွေ့ရတယ်ဗျ
ဟုတ်ကဲ့
ခုဒီတစ်ခုကအချိန်ပိုင်းမှာမဲစရင်ကောက်တဲ့အခါမှာနိုမာလာ30ရင်းနေအဲ့ဒီကြည့်ရဘွေးွားတဲ့လူတွေအကုန်လုံးကိုကျွန်တော်တို့ကကြည့်တယ်ပေါ့ဒီဟာအခုဒီကောက်ွယ်ကတော့အဖြစ်နေတယ်
โอเคกูเยี่ยงลายลายอ่ะเราเตช่ามาจ้ารอเค้าเนี่ยเราตรอชินเดียวกูแห่ไปขึ้นมาเลยกูมองตัตนะกูมองตัตมองตัตนะซื้อนี่รู้อยากว่าเลย
โอเคเนี่ยเอากูที่ฟ้ายืนนี่แหละที่ฟ้ายืนเนี่ยถ้ายืนจะชิชิฟ้าได้ฟ้ายืนนี่ชินเนี่ยตะแกสรุษเนี่ยที่ฟ้ายืนนี่အော်တော့ရာဂိုင်းနဲ့ရှက်ဆက်ရာဂိုင်းနဲ့ပေါင်းဆက်ရာဂိုင်းနဲ့ညို့ညို့ကြောကြတယ်။ဒါဆိုလို့ရှိရင်ယူကောကော်မရှင်နဲ့သူလုတ်တဲ့နာကအဲ့ဒါဒီအဓိကနိုင်ငံရေးအတ္တီဒီအားလုံးကောနိုင်ငံရေးအတ္တီဒီအားလုံးရဲ့နောက်အဓိကသက်ဆိုင်တဲ့ရက်ကြီးအခွင့်ဒီရက်ကြီးအခွင့်တရားသူကအိုးကြီးခိုင်လို့နဲ့ထောက်ထားရရှိတယ်။အာယူရောက်ဆက်သွားတာဒီတိတ်ဆုံးသွားတာဒီအားလုံးကရက်ကြီးမှရှိတယ်ရက်ကြီးဥက္ကဋ္ဌ။အဲ့သူဒီနိုင်ငံရေးအတ္တီဒီအားလုံးရဲ့ဆိုရင်ဟိုဒီကောရေကောမရှင်ရဲ့ရက်ကြီးဖွက်ကြီးရဲ့ဥအောင်တရားစောင့်ရှောက်လို့ဆိုလို့ရှိရင်ဒါဒီအခွင့်အရေးအတော်ယူနေဝနိုင်တယ်။အဲကျွန်တော်တို့သက်လို့ရတခြားလုံးကဒီလိုပိစတခါတော့ကြောက်ဘူး။အခုကြောက်တာဒီလိုဖြစ်တယ်ဆိုတာအလေးရဒီတောင်းလို့ရှိတာယူကောရေကောမရှင်
။ဟုတ်ကဲ့။အဲ
သူကဖိုင်းရနေပြီဆိုလို့ရှိရင်တနင်္ဂနွေပါတီဒီအားလုံးကလည်းပါအောင်ပဲရက်ကြီးဖွက်ကြီးရဲ့လည်းပါအောင်ပဲဥအောင်ကြီးစောင့်ရှောက်လို့ဆိုလို့ရှိရင်ကျွန်တော်တို့က
ဒီကြကြအစီအစဉ်ကျွန်တော်ရတယ်ဟုတ်ကဲ့မောင်တန်းတန်းကျေးဇူးပါပါခင်ဗျာကျွန်တော်အချိန်လည်းသိမရလို့ပါကျွန်တော်နိုင်စက္ကန့်30လောက်တော့ရပါတယ်ကျွန်တော်ကိုတာလွန်မေးချင်ပါတယ်ခင်ဗျာဒီအခုလိုမဲဆန္ဒရှင်စီရင်အမှားယွင်းကိစ္စဟာတရားမျှတတဲ့ရွေးကောက်ပွဲတရက်ကိုတွားပြီးတော့ထိခိုက်နိုင်လားဒီတရားမျှတမှုမဲ့သွားနိုင်လားဘယ်လိုယူဆပါလဲအဲ့တော့
မဲစင်းမမှန်ရင်တော့ရွေးကောက်ပွဲဆိုတာတရားမျှတမှုဆိုတာမပြောပါဘူးအဲ့တော့မဲစင်းအမှားယွင်းလုပ်တဲ့ရွေးကောက်ပွဲကဘယ်လိုမှတရားမျှတမှုကြည့်နေမှာမဟုတ်ပါဘူး။နောက်တစ်ခုကတော့ဟိုပါလေဒီပြည်တော်ရွေးကောက်ပွဲကော်မရှင်ကဒီနိုင်ငံတကာဖန်တွေပေါ့ဥရောပသမဂ္ဂဖန်တွေဒီလောက်တုံးလာတော့မှဒီလောက်ဟိုမှန်ကန်ကြည့်ကြတဲ့ရွေးကောက်ပွဲဟိုပေါ့နော်နေရင်ထုတ်မပြေးနိုင်ဘူးဆိုလို့ရှိရင်ဒီလောက်ကစားတုံးလာတော့သူတို့လူနေရင်မှန်ကန်ထုတ်မပြေးနိုင်လို့ရှိရင်ဘယ်လိုလုပ်မလဲပေါ့နော်ရှေ့ဆက်ပြီးတော့အဲ့တော့ဒီလူတွေနေနဲ့ရောဒီရွေးကောက်ပွဲကိုဟိုဘယ်လိုလုပ်ပြီးတော့ဟိုယုံကြည်စိတ်ချတဲ့ရွေးကောက်ပွဲရှိနိုင်လေပေါ့နော်အဲ့လိုမျိုးစောက်ကြည့်ပေါ့အကုန်ကတော့အဲ့လိုလေးလေးလေးရတော့ထုတ်နေကြတာပဲဒါလူကြီးကိုကြားရ
ဲဟုတ်ကဲ့ပါဟုတ်ကဲ့ပါဒဲလီလဲစီစဉ်ကျွန်တော်တို့အချိန်ဆွတ်သွားလို့ပါပေါင်းဆွနေပြည့်တဲ့ကုရဲအောင်ကုတာလွန်ဇောင်းထက်နဲ့ကျွန်တဲ့တော်ရရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလဲစီစဉ်ဒီမှာပဲရနာခွင့်ပေးပါ
လေလိုင်းအစီအစဉ်ကိုကိုတောင်ညွန့်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်အခုတော့ကျန်နေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါအောင်ရှင
်ထိုင်းနိုင်ငံမှာအေရဝန်နှစ်ကုန်းမှာဘုံခွဲသူလို့မတင်ကြတဲ့သူတယောက်ကိုဖမ်းဆီးလိုက်ပါတယ်ဖမ်းဆီးထားသူဟာနိုင်ငံသားတယောက်ဖြစ်ပြီးတော့သူ့ကိုဖောက်ခွဲရေးပစ္စည်းတွေပိုင်ဆိုင်မှုနဲ့တရားစွဲလိုက်တယ်လို့ရဲကပြောပါတယ်လောလောဆယ်တော့သူ့ကိုစစ်တပ်ရဲ့အချုပ်မှာဖမ်းဆီးထားပါတယ်ဒီလာဇမ်းပိုင်းတို့ကပောက်ကွဲမှုကြောင့်နိုင်ငံသားတွေအပါအဝင်လူပေါင်း20သေဆုံးခဲ့ပါတယ်။မလေးရှားနိုင်ငံမှာတော့ဝန်ကြီးချုပ်နာဂျစ်ရာဆက်ကိုငွေကြေးမတမာမှုတွေလုပ်ထားတယ်လို့ဆွဆွဲပြီးတော့ယာရုကနေဆင်းပေးဖို့ဒီကနေ့တောင်းဆိုဆန္ဒပြနေကြပါတယ်။အစိုးရပိုင်း 1MDB ယင်းနှိမ့်ညွန့်မှုကုမ္ပဏီကနေဝန်ကြီးချုပ်နာဂျစ်ရာဆက်ရဲ့ကိုပိုင်ဗန်စင်းရဲကိုဒေါ်လာ3,900ထည့်ပေးခဲ့တဲ့ကိစ္စလူသိရှင်ကြားထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲတရားမျှတရေးအဓိကဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့ပါစီကဝန်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုနေတာပါအာနာပိုင်တွေတားမြစ်ထားတဲ့ကြားကပဲဒီအဝါရောင်တွေဝစ်ဆင်ထားကြတဲ့ဆန္ဒပြသူထောင်တဲ့ချီဟာဒီကနေ့လမ်းပေါ်တွေထွက်ပြီးတော့ဆန္ဒပြနေကြပြီးနောက်ဖန်တနေ့ကနေနေ့အထိဆက်ပြကြသွားကြမယ်လို့စီစဉ်ထားကြပါတယ်အီဂျစ်နိုင်ငံမှာတော့မတရားအသင်းသတ်မှတ်ထားတဲ့ Muslim Brotherhood အဖွဲ့ကိုထောက်ခံမှုနဲ့ Al Jazeera သတင်းတောက်3ယောက်ကိုအီဂျစ်တရားရုံးတစ်ခုကထောင်ဒဏ်3နှစ်စီချခဲ့ပါတယ်။ပြန်လည်ဆစ်ဆေးခဲ့တဲ့ဒီအမှုအတွက်ကိုင်ရိုမြို့တရားရုံးကဒီကနေ့ပြစ်ဒဏ်တွေချမှတ်ခဲ့တာပါ။သူတို့3ယောက်ဟာသတင်းမှားတွေထုတ်လွှင့်ခဲ့တယ်လို့သူတို့တဲခိုတဲ့ဟိုတယ်ကိုလည်းခွင့်ပြုချက်မရဘဲသတင်းဌာနလိုအသုံးပြုခဲ့တယ်လို့တရားသူကြီးကပြောပါတယ်။ပြစ်ဒဏ်ချခဲ့ပြီးတဲ့နောက်မှာအီဂျစ်လူမျိုးကနေဒါနိုင်ငံသားမိုဟာမက်ဖာမီနဲ့အီဂျစ်လူမျိုးဘာဟာမိုဟာမက်တို့ကိုတရားခွင်ကနေအဆောင်တွေကခေါ်ဆောင်သွားပါတယ်။ဩစတြေးလျနိုင်ငံကိုဒီနှစ်စမ်းပိုင်းကပြန်နှင်ထုတ်ခဲ့တဲ့သတင်းတောက်ပီတာဂရက်စတီကိုလည်းမျက်ကွယ်ပြစ်ဒဏ်ချခဲ့ပါတယ်။ဟန်ဂရီနိုင်ငံရဲ့နယ်စပ်နားကဒီအဝေးပြေးလမ်းပေါ်မှာအလောင်း18လောင်းကုန်တင်ကားထဲမှာတွေ့ရှိခဲ့တဲ့သတင်းကြောင့်သူ့အနေနဲ့တုံ့လှုပ်စိတ်မကောင်းဖြစ်ရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောကြားခဲ့ပါတယ်ရှင်။
ရင်ချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကာတစ်ပိုင်နမ်ဖြစ်ပါတယ်ရှင်။ကျွန်မအနံလဖိုင်ပါ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.